Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာကာယောဂါကိုဗစ်ကူးစက်မှုတွေတကြောပြန်ဆိုးဝါးလာနေချိန်မှာစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာတော့ကိုဗစ်အတီးပြူလူနာနဲ့ကိုဗစ်ယောဂါဖြစ်နိုင်နေဆိုတော့တန်တရာလူနာတွေအများအပြားသေဆုံးမှုရှိနေပါတယ်
ဇူလိုင်လတရနေ့ကနေမနီရတီရောကလေးကဇနေလုံးပေါ်တော့အဲ့ဒါက229ဘီရောဒီနေ့ကဇနေလုံးမှာဆိုရင်22ရောက်ပြီဒီနေ့22ရောက
်ကလေးမျိုးကခရီးရန်တင်ဆိုင်ကော်မတီဝင်တူပြောပြပေးခဲ့တာပါရှင်ဒီလိုမျိုးကိုဗစ်ကူးစက်မှုတွေတကြောပြန်ဆိုးဝါးလာနေတာကြောင့်မြန်မာနဲ့တရုတ်နိုင်ငံကြားနယ်စပ်ကုန်သွယ်ရေးလမ်းကြောင်းအလုံးကိုတရုတ်ဘက်ကပိတ်ပင်လိုက်တဲ့သတင်းနောက်လျှက်စစ်မီတာကတွေပေးဆောင်ကြဖို့မီတာကတွေရဖို့အာနာသိန်းစေုပ်ချုပ်ရေးကောင်စီဘက်ကအပြင်းထန်စူးစမ်းနေပြီးတော့ပြည်သူတွေကိုမီတာကတွေပေးဖို့တိုက်တွန်းနေချိန်မှာပဲမီတာရုံးတွေမှာဘုံပေါက်ကွဲမှုတွေရှိနေတဲ့အခြေအနေစတဲ့သတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊ကျန်းမာရေးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ဖို့ရှိပါရရှင်။အခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး9လကျော်တဲ့အထိစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနိုင်ငံဒေသဆုံးမှာနှိမ့်စင်လို့ပေါ်ပေါက်နေပါတယ်စစ်တပ်ကအကြမ်းဖက်အင်အားသုံးနှိမ့်နေနေပေမဲ့လည်းဈေးထဲမှာလူစုပြီးတော့ဟောပြောတာတွေဆန်ကယ်တွေနဲ့ရောချေကျင်လာလျှောက်ချီတက်ပြီးတော့ကြွေးကြော်ဆန္ဒပြတာတွေရှိနေပါတယ်ဒီအတော့အတွင်းမှာပဲဘုံကွဲတာတွေတပ်ဖြတ်လှုပ်ချန်တာတွေလည်းနိုင်ငံဒေသဆုံးမှာခက်ဆစ်ဆစ်တွေ့လာနေရပါတယ်ဒီကနေ့မှလည်းရန်ကုန်မြို့နယ်တချို့မှာလက်စစ်မီတာယုံ3ခုထက်မနည်းပုံကွဲတာတွေရှိခဲ့ပါတယ်။ပြည်သူတွေမီတာဆောင်မှုစစ်ကောင်စီကအတင်းကျပ်ဖိအားပေးနေချိန်မှာပဲအခုလိုပောက်ကွဲမှုတွေဖြစ်လာတာပါ။လက်စစ်မီတာခါတွေပေးဆောင်ကြဖို့လက်စစ်နဲ့စွန့်ဝင်ဝန်ကြီးဌာနကဒီကနေ့ပန်ကြားချက်ထုတ်ပြန်လိုက်ပြီးတချိန်တည်းမှာလည်းတိတောက်ခံအာဏာပိုင်တချို့ကလက်နက်ကိုင်လုံခြုံရေးတွေနဲ့အတူအိမ်တွေမှာအတင်းအကျပ်မီတာခါအလိုက်ကောက်တာတွေရှိပါတယ်။မီတာခါဆောင်ကြဖို့ရက်ွက်တွေထဲလော့စပီကာနဲ့အော်ရာရှိသလိုလက်စစ်မီဖြတ်မယ်လို့ချိန်ချောက်တာမပေးတဲ့အင်တချို့ကိုမိကျိုးတွေဖြတ်ပစ်တာ EPC ဝန်ထမ်းတွေအပါအဝင်စစ်သားနဲ့ရဲတွေကလက်နက်အပြင်းနဲ့တအိမ်သက်ဆင်းအတင်းကျပ်လိုက်ပြီးတော့ကောက်ခံတာတွေရှိနေတယ်လို့ရန်ကုန်မြို့ရဲကမြို့နယ်တချို့မှာကိုရိုင်းကြုံခဲ့ရသူတချို့က VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုပြည်သူအများကဆန့်ကျင်ပြီးဘူးတပိတ်လှောက်ရှားမှုတပိတ်ပေါက်တဲ့အနေနဲ့မီတာခရေခအခွန်ခတွေအပါအဝင်အစိုးရဝန်ဆောင်ခအတော်များများဧပြီလကတည်းကမပေးဆောင်မဲနေနေကြတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကဆက်လို့စစ်အုပ်ချုပ်ရေးကိုဆန့်ကျင်ကပ်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြတာတွေစစ်အုပ်ချုပ်ရေးရညာဆက်ပြီးတော့မလဲပတ်နိုင်အောင်ဝန်ထမ်းတွေအလုံးစင်မဲ့ဆန္ဒပြတဲ့ CDM လှုပ်ရှားမှုတွေအခုလိုမီတာခအခွန်ခမပေးဆောင်လာလို့လှုပ်ရှားမှုတွေအပြင်လက်နက်ကင်ဒေါ်လာနဲ့အထိကပ်ကွက်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဆက်ရှိနေတာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီဟာသူတို့ဖမ်းချင်တဲ့သူတွေကိုဖမ်းလို့မမေ့ရင်လာအဖမ်းခံအောင်လို့ဖေဖော်ဝါရီလနောက်ဆုံးပတ်လောက်ကစပြီးတော့မိသားစုဝင်တွေကိုတစ္ဆခတ်လို့ဖမ်းဆီးနေတယ်လို့တင်းရှောင်းနေသူတွေရှေ့နေတွေနဲ့ကြားကာလအမျိုးသားညညွတ်ရေးအစိုးရ NUG ကပြောပါတယ်တကြွအလှရှားသူတွေရဲ့မိသားစုဝင်တွေအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်သူတွေနဲ့နိုင်ငံရေးသမားတွေကိုစစ်ကောင်စီကဖမ်းဆီးနေတယ်လို့လည်းပြောပါတယ်အဖမ်းခံရတဲ့အချိန်မှာသူတို့အလိုရှိနေတဲ့သူနဲ့ပတ်သက်ပြီးတော့မေးမြန်းစစ်ဆေးရမှာရဲနဲ့ကန့်ကြပ်ပြီးတော့စစ်ဆေးမေးမြန်းတာတွေရှိတယ်လို့လည်းတချို့ကပြောပါတယ်နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီရင်အရာအဲ့ဒီလိုတစ္ဆခန့်အဖြစ်အဖမ်းခံရသူတွေဖက်ပြော်ရီနဲ့မတ်လမှာတိတ်မများပေမဲ့လည်းဧပြီလထဲမှာ30ကျော်တယ်လို့ပြောပါတယ်ABB ရဲ့စီရင်ကောက်ယူမှုအရဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမိသားစု85ခုတည်းကအဖမ်းခံရသူ29ဦးပြန်လွတ်လာပြီးတော့53ဦးကဆက်ပြီးတော့ထိန်းသိမ်းခံရတယ်လို့ပြောပါတယ်။အဖမ်းခံရသူဆန့်ကျင်လှုပ်ရှားသူတို့ရဲ့မိသားစုဝင်တွေထက်မှာအသက်နှစ်နှစ်ကနေ85နှစ်အရွယ်ကြားမိန်းကလေးနဲ့အမျိုးသမီး40ယောက်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကိုငင်းဆောင်ရှောက်ရေးအသင်း ABB ကပြောပါတယ်။ဒီအရေးအတွက်နဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။ဒီမိုကရေစီနှိကြရွေးကောက်ထားတဲ့အစိုးရကိုပြန်လည်အာဏာအာဏာရေးတောင်းဆိုနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်တသားတဲ့ရက်တည်နေပါတယ်လို့ဝန်ကြီးဘလင်ကင်ကသူ့ရဲ့ Twitter လူမှုစာမျက်နှာမှာမနေ့ကရေးတင်ထားပါတယ်။မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေရပ်တန့်ဖို့လဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတောင်းဆိုထားပါတယ်။ မြန်မာဒီမိုကရေစီရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာပြည်သူတွေနဲ့တသားတည်းယက်တီနေကြောင်းပြသဖို့လူ့အခွင့်အရေးချုပ်ဖောက်ပြီးတော့မတရားပြုကျင့်နေသူတွေတာဝန်ခံမှုရှိအောင်အားပေးလုပ်ကိုင်သွားမယ်ဆိုတာကိုအရက်ဖက်လူမှုအဖွဲ့အစည်းကုစလရီကိုဝန်ကြီးပလင်ငင်ကတွေးဆုံပြောကြားခဲ့ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရသူ Net Price ရဲ့ဇူလိုင်လ10ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့မြန်မာအရက်ဖက်လူမှုအဖွဲ့အစည်းနဲ့လူပုတ်ကိုရီးယားနာမရီကိုတရားဝင်ထုတ်ပြန်တာတော့မရှိပါဘူး။ COVID-19 ကရောဂါစတင်ချိန်ကလေးကအဆိုးဆုံးလို့ဆိုရမယ့်အခြေအနေနဲ့ကြုံရတဲ့တောင်ကိုရီးယားနိုင်ငံမှာနောက်တစ်ပတ်ကစပြီးတော့သတင်းနှစ်ပတ်ကြာကန့်သတ်ချက်တွေတိုးမြင့်ချမှတ်လိုက်ပါတယ်
။ COVID-19 ဟာရွေးဖက်ကြည့်ရကယနေ့ခြေခွေခြေတုံရှင်လာတဲ့ပေါင်းရည်ခြေသေးရွေးရခြေစီးပါ
နေစဉ်ပုဂ္ဂိုလ်သူစံချိန်တင်တိုးလာနေပြီးတော့ကာယောဂါဆိုင်ရာအဆိုးဆုံးအချက်အတိုင်းနဲ့ကျွန်တော်တို့ရင်ဆိုင်နေရပါပြီ။ပြီးခဲ့တဲ့3ရက်အတွင်းဆိုးမှာနေစဉ်ပုဂ္ဂိုလ်သူက900ကျော်ပါတယ်။ဒါကြောင့်ဆိုးမျိုးတဝိုက်လူတွေခက်ခွက်ခွာနေဖို့ကန့်သတ်ချက်ကိုအဆင့်လေးအထိတတ်မှတ်ဖို့အစိုးရကဆုံးဖြတ်လိုက်ပါတယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ကင်ဘိုကျွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပုတ်တခုနဲ့မှာပုဂ္ဂိုလ်သူ1316ဦးနဲ့အများဆုံးစံချိန်တင်ရောက်ရှိခဲ့ကြောင်းတောင်ကိုရီးယားကုသရောဂါကာကွယ်ထိန်းချုပ်ရေးဌာနကကြေညာခဲ့ပါတယ်။နိုင်ငံစီးပွားရေးအတွက်ဆိုရင်ပြီးတော့ကာယောဂါကန့်သတ်ချက်တွေကိုစစောဖြေလျှော့ပေးလိုက်တာကြောင်းအခြေအနေတွေပိုဆိုးလာတယ်လို့လည်းဝေဖန်သူတွေကသုံးသပ်ကြပါတယ်။တခါထိုင်းနိုင်ငံမှာလည်းဒီကနေ့ပုဂ္ဂိုလ်ခံရသူ9000ကျော်စံချိန်တင်ရောက်လာပါတယ်။ပိုးစစ်ထားမှအလုပ်ပြောင်းဝင်ခွင့်ရတဲ့လုပ်ငန်းတွေရှိနေတာကြောင်းည7နာရီလောက်ခရဲကပိုးစစ်တဲ့နေရာမှာတန်းစီစောင့်နေကြတာပါ။ပုဂ္ဂလိကဈေးရုံမှာစီရင်ဒေါ်လာ80လောက်ပေးရတဲ့အတွက်အများစုကမတတ်နိုင်ပါဘူး။ပုဂ္ဂုခန္ဓာသူတွေကိုလက်ခံရမယ်ဆိုပြီးဈေးရုံတွေဖိအားပေးခံနေရတာကြောင့်လဲလူနာကရင်မလောက်တော့တဲ့ဈေးရုံအတော်များများကပိုးစစ်မပေးတော့ပါဘူး။ဒါအပြင်ပုဂ္ဂုသူတစ်44ယောက်ထိအများဆုံးတွေ့လာရတဲ့ဩစတြေးလျနိုင်ငံကအခြေဆုံးဆစ်ဒနီမြို့မှာကန့်သတ်ချက်တွေကိုထပ်ပြီးတော့တင်းကျလိုက်ပါတယ်။ကန့်သတ်ချက်တွေလိုက်နာဖို့ရဲအင်အားတရားလဲထပ်ပြီးတော့တိုးမြင့်ချထားတာပါ။ကျွလလေလောက်ကအမေရိကန်လေကြောင်းဝန်ထမ်းတွေကိုအပုတ်ချိုလုပ်တဲ့ကားဆရာတယောက်မှာပိုကူးခံခဲ့ရတဲ့နောက်ပိုင်းကူးဆက်မြန်ဂျယ်တာပိုးရိစတင်ကူးဆက်ပြန်လာတာပါ။အိန္ဒိယမှာတော့နောက်တစ်ကြော်ပိုကူးဆက်လာနိုင်ခြင်းရှိနေတာကြောင့်ဆေးကုသရေးဌာနတွေအတွက်ဒေါ်လာ 3.1 ဘီလီယံအထိတုံ့ဆွဲဖို့အရထားပါတယ်။အရေးပေါ်လူနာဌာန2,650နဲ့ကလေးဆေးကုခံ900အပါဝင်အောက်ဆီဂျင်တိုးလောင်ရုံတွေကိုဒေသပေါင်း900မှ6လအတွင်းအပြည့်ဆောင်မယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကပြောပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းထိုမီတာ31 kHz 9383ညဖိုင်းထိုမီတာ32 kHz 9303ညဖိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေပြန်ခေါင်းထောင်လာပြီမဲ့သမ္မတဂျိုးဘိုက်ဒန်ကတော့ American တပ်တွေပြန်ရောက်ရတဲ့အကြောင်းရင်းကိုရှင်းပြလိုက်ပါတယ်။ထောင်ထောင်ချီတဲ့ American တပ်တွေပြီးခဲ့တဲ့ဘက်က background လေတဲ့အခြေစိုက်စခန်းကနေထွက်ခွာပြီးကြတဲ့ကတာလီဘန်တွေအနေနဲ့မြေပြင်စုံမမှုတွေတိုးလွှင့်လာချိန်မှာသမ္မတဘိုက်ဒန်က
After 20 years $1 trillion spent training and equipping hundreds of thousands of Afghan national security and defense forces.
နှစ်ပေါင်း20ကြာဒီစစ်ပွဲမှာဒေါ်လာ1 trillion တော့သုံးပြီးထောင်ထောင်ချီတဲ့အာဖဂန်မျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်တွေကိုတင်တန်းပေးလက်နက်တပ်ပေးခဲ့ရပါတယ်။ American 2448ယောက်လည်းအသက်ပေးခဲ့ရတယ်။နောက် 2922 ဦးအထိဒဏ်ရာတွေရခဲ့တယ်။ဒါ့အပြင်အခုပြန်လာနေတဲ့ထောင်ကနန်းတွေချီတဲ့လူတွေကြားမှာလည်းမမြင်ရသေးတဲ့စိတ်ကျမ်းမာရေးထိခိုက်မှုတွေဘယ်လောက်ရှိမလဲမပြောနိုင်သေးပါဘူး။ဒါကြောင့်လောက်လောက်လာလာမျှော်လင့်ချက်ရလက်ကောင်းမရှိဘဲနဲ့တော့ Now American မျိုးဆက်တစ်ခုကိုအာဖဂန်စစ်ပွဲထဲမှာပို့ပြရစီနေတော့ဗျာလို့မနေ့ကပြောသွားတာပါ။တကယ်တော့ American တပ်တွေပြောင်းနေတာကိုနောက်လဩဂတ်စ်လကမှအပီးတက်ဖို့ဆက်လုပ်ဆောင်နေပါတယ်။ဒါကနှစ်ပေါင်း20ကြာအခုစစ်စင်ရေးကိုအဆုံးတက်လိုက်တာလည်းဖြစ်ပါတယ်။အခုလိုအချိန်မှာကျန်နေခဲ့တဲ့အာဖဂန်တပ်တွေအနေနဲ့တော့အမေရိကန်တပ်တွေပြန်ရောက်ပြီးကြတဲ့ကဆိုရင်တာလီဘန်တပ်တွေဘက်ကအတက်ကြွဆုံးတက်ခိုက်သိမ်းပိုက်ခဲ့တဲ့ဘက်တစ်ပြည်နယ်မြို့တော်ကိုပြန်လည်ပစ်ခတ်မှုတွေလုပ်နေကြရပါတယ်ခင်ဗျ G20 စက်မှုထိပ်သီးနိုင်ငံတွေရဲ့ဗန်ဒိုင်းဝန်ကြီးတွေနဲ့ဘူပန်ဥက္ကဋ္ဌတွေအနေနဲ့ကမ္ဘာလုံးဆိုင်ရာအခွန်တိုးရမယ်ပြည်ပြင်ပြောင်းလဲရေးတွေကိုအဓိကဆွေးနွေးကြတော့မှာပါဒီချမ်းသာကြွယ်ဝတဲ့နိုင်ငံတွေကဗန်ဒါငွေကြီးဆိုင်ရာအရာရှိကြီးတွေဟာကိုဗစ်ဖြစ်ပြီးပထမဆုံးအချိန်အီတလီကဗန်နစ်မြို့မှာလူကိုယ်တိုင်တွေ့ဆုံပြီးတော့ကုမ္ပဏီအခွန်စည်းကြပ်မှုပြောင်းလဲရေးကိုအဓိကဦးစားပေးဆွေးနွေးကြမှာပါ ကမ္ဘာစီးပွားရေးကိုကြီးစိုးထားတဲ့ဒီနိုင်ငံတွေအကြားကုမ္ပဏီတွေပေါ်ဘလောက်အခွန်ပမာဏကိုဘယ်နေရာတွေမှာကောက်ခံမလဲဆိုတဲ့စီးမြင့်တဲ့အစီအစဉ်တွေကိုနှစ်ရက်ကြာအခုအစည်းအဝေးမှာနိုင်ငံရေးအရထောက်ခံပေးမယ်လို့မျှော်လင့်ချက်တွေရှိနေပါတယ်။တကယ်ကအခုအခွန်စီးမြင့်တဲ့အစီအစဉ်ကို Paris အခြေစိုက် OECD လို့တူကခေါ်တဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်အဖွဲ့ကြီးရဲ့ပြီးခဲ့တဲ့ဘက်ကအစည်းအဝေးမှာနိုင်ငံပေါင်း130ကထောက်ခံပေးထားပြီးသားလည်းဖြစ်ပါတယ်။ဒီ OECD ရဲ့အကြံပြုချက်ကိုလက်တွေ့ဖြစ်လာရေးဆွေးနွေးတဲ့အထက်ကမ္ဘာလုံးဆိုင်ရာအခွန်ပမာဏအနည်းဆုံး15ရာခိုင်နှုန်းဖြင့်ဒေါ်လာဘီလျံပေါင်း150စားထပ်တိုးရမယ်အချက်အဓိကပါဝင်မှာဖြစ်ပြီးအသေးစိတ်ကိုတော့အခုညှိနှိုင်းသွားကြရမှာပါခင်ဗျာ။ဟေတီသမ္မတလှုပ်ကြံမှုနဲ့ဆက်နွယ်ပြီးလူဒရာစင်ကျော်ကိုဖမ်းထားတယ်လို့ဟေတီရရှိတွေကပြောလိုက်ပါတယ်။သမ္မတဂျိုဘန်နဲ့မွိုင်းစ်ကိုလှုပ်ကြံခဲ့မှုကိုကိုလံဘီယာက26ယောက်နဲ့ဟေတီနယ်ပါအမေရိကန်2ယောက်ပါတဲ့လက်နက်အပြည့်စုံတက်ထားတဲ့လူသက်ကြီးစားဖွဲ့တစ်ခုကလှုပ်ခဲ့တာလို့ဟေတီရရှိတွေကမနေ့ကပြောခဲ့ပါတယ်။အသက်53နှစ်အရွယ်သမရမွိုင်းစ်ကနေတော့ကိုဒီလက်နက်ကင်ကြီးစားတက်တွေတနေ့ဘူဒူးနဲ့မနက်စောကြီးလင်းအားကြီးအချိန်မှာဝေရောက်လှုပ်ကြံခဲ့တာပါဒီသမရနေတော့ကပို့အူပရစ်မြို့လူကုန်တန်ရက်ွက်ထဲမှာရှိတာပါလှုပ်ကြံမှုမှာပါခဲ့တဲ့အမေရိကန်နိုင်ငံသား2ယောက်နဲ့ကိုလံဘီယာနိုင်ငံသား15ယောက်စုစုပေါင်း18ယောက်ကိုတော့ဖမ်းဆီးထားပြီလို့ဟေတီမျိုးသားရဲတပ်ဖွဲ့ညွှန်ကြားမှုချုပ်လီယွန်ချားစ်ကမနေ့ကပြောခဲ့ပါတယ်ဒီလှုပ်ကြံသူတွေထဲက3ယောက်ကိုတော့အသေးဖမ်းမိပြီးရှိအောင်လွမြောက်နေတယ်လို့ရဲညွန့်ချုပ်ချားစ်ကဆက်ရှင်းပြပါတယ်။အရင်တုန်းကတော့၄ယောက်ကိုအသေးဖမ်းမိတာလို့ရဲတပ်ဖွဲ့ကပြောဆိုထားခဲ့ပေမဲ့အခုလိုရေတွက်ကွဲလဲသွားချက်အတွက်တော့ညွန့်ချုပ်ချားစ်နဲ့ရဲရရှိတွေကထပ်မရှင်းပြသေးပါဘူး။ညွန့်ချုပ်ချားစ်ကဆက်ပြီးသမရကိုလုကြံခဲ့တဲ့သူတွေကိုဆက်လက်ဖမ်းဆီးရေးယူနေစေဖြစ်ပြီးသူတို့လမ်းဆုံးကနှစ်ခုပဲရှိတယ်။တက်ခတ်ရင်သေဆုံးမှာဒါမှမဟုတ်အဖမ်းခံရမှာပဲရှိတယ်လို့ဆိုပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စားကုန်လုပ်ငန်းတစ်ခုမိလောင်ခဲ့ပြီးလူပေါင်း50လောက်သေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်ရုပ်သံဌာနကဆိုပါတယ်။နောက်ထပ်လူ20လဲအပေါ်ထက်တွေကနေခုန်ချထွက်ပြေးခဲ့လို့ဒဏ်ရာတွေရခဲ့ကြောင်း Riders သတင်းဌာနကဖော်ပြခဲ့ပါတယ်။မြို့တော်ဒကာပြင်ရှိ Rupkes အရက်က Hasham စားသောက်ကုန်ရဲ့အဖျော်လုပ်ငန်း၅ရက်တိုက်မှာမနေ့တသားရီညကစမီးစလောင်ခဲ့တယ်လို့မိသက်ရရှိသူကအကတာရုပ်မြင်သံကြားဌာနကိုပြောပြပါတယ်။မီလောင်နာနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲအနည်းဆုံး49ယောက်သေဆုံးခဲ့တယ်လို့တော့ဒီမိသက်တပ်ဖွဲ့ထိတန်းရရှိပြောတာကိုကိုးကားပြီးဒီနေ့ရုပ်သံထုတ်လွှင့်သွားခဲ့တာပါဆက်ရုံမီလောင်ပြင်းထဲကနေသေဆုံးသူတွေရဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေစူးစမ်းဖယ်ထုတ်နေတော့ပဲလို့ဒီရုပ်သံမှာရှင်းပြခဲ့ပါတယ်အောက်ထပ်ကနေစမီလောင်ခဲ့တဲ့အချိန်ဆက်ရုံအတွင်းဘက်ကတော့ပိတ်ထားတဲ့အတွက်အများပြားအပြေမထွက်နိုင်ပြိမိခဲ့ပြီးအခုအထိလူ20ရဲ့အလောင်းကိုပဲရှာတွေ့သေးတယ်လို့မိသက်ရရှိတွေကဆက်ပြောခဲ့ပါတယ်။မိလောင်တဲ့အကြောင်းရင်းအသေးစိတ်ကိုစုံစမ်းနေစေဖြစ်ပြီးဆက်ုံတဲမှာလူဘယ်နှယောက်ရှိခဲ့ကဘယ်နှယောက်ပျောက်ဆုံးနေတာကိုလည်းဆက်စုံစမ်းစစ်ဆေးနေရပါတယ်ခင
်ဗျ။ဇူလိုင်လ9ရက်တောက်ကြနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကလေးမြို့မှာကိုဗစ် -19 အတည်ပြုလူနာနဲ့ကိုဗစ်ရောဂါဖြစ်နိုင်တဲ့ဆိုတဲ့တန်တရာလူနာတွေအများပြားသေဆုံးနေတယ်လို့ခရီးရန်တင်းကြိုင်းကော်မတီနဲ့လူမှုရေးပရာဟိတအဖွဲ့တွေကပြောပါတယ်။ဒီလိုကပ်ရောဂါကူးစက်မှုတွေများပြားနေပေမဲ့ကျန်းမာရေးစောင့်ရှောက်မှုအပိုင်းမှာတော့အားနည်းနေတဲ့အကြောင်း VOA သတင်းတော့နိုင်ကိုအိမ်သတင်းပေးပို့ထားတာနားဆင်ပါရှင်။
COVID-19 ကပ်ရောဂါကူးစက်ဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့မှာဒီကနေ့သေဆုံးသူ20ကျော်ရှိနေပါတယ်။တမြို့နယ်လုံးအတိုင်းအတာနဲ့သေဆုံးသူရေသွက်ကလည်းများလွန်းနေတယ်လို့ကလေးမြို့ခရီးရန်သင်္ချန်ကော်မတီဝင်တူက VOA ကိုအခုလိုပြောပါတယ
်။ဇူလိုင်လ10ရက်နေ့ကနေမနေ့ရက်ကတော့ကလေးမြို့ကမြို့လုံးပေါ်တော့အဲ့ဒါက229ပြီးတော့ဒီနေ့ကကမြို့လုံးမှာဆိုရင်22ယောက်ကြီးဒီနေ့22ယောက်ကျွန်တော်တို့ခရီးရန်သုပမီမှာတော့5ယောက်6ယောက်လောက်ပဲဖြစ်မယ်။မနေ့ကကျွန်တော်တို့ဂိုင်းပေါင်းကွာတယ်လေယောက်ဒါပေမဲ့ကလေးမျိုးတမျိုးလုံးတော့မဟုတ်ဘူးနော်ဒီရောက်ဖက်မလာတော့အများကြီးဒုက္ခရောက်တာပေါ့နော်ဒီကဇွန်လကနေကျွန်တော်တို့အချိန်နေစူးတာပေါ့နော်ဇွန်လတရက်နေ့ကနေဒီနေ့တော့ဆိုရေ4,500လောက်တော့ဖြစ်တတ်တယ်ခက်မှန်စီပေါ့အတိစရင်းနဲ့ကျွန်တော်တို့ကအဒီကရက်ကွက်ထဲမှာစကြူဖို့အတွက်အဲ့ဒါမျိုးလဲကျွန်တော်ကဖရန်ချိုက်ဖွဲ့ဒီဗလန်တီယာဖွဲ့ဦးဆောင်တဲ့
အခုလိုကလေးမျိုးမှာတေဆုံးသူနေစဉ်မြင့်သက်လာပြီမဲ့ကိုဗစ်ကြောင့်တေဆုံးသွားတာလားဆိုတာအတိအကျမသိရသေးပါဘူးကိုဗစ်အတည်ပြုလူနာတချို့ပါသလိုကိုဗစ်ရောဂါလက္ခဏာပြပြီမဲ့စစ်ဆေးမှုမလုပ်ရသေးသူတွေလည်းပါပါတယ်ကျန်းမာရေးဝန်ကြီးဌာနကနေစဉ်ထုတ်ပြန်နေတဲ့စီးရင်တွေထဲမှာတော့ကလေးမျိုးမှာကိုဗစ်ကြောင့်တေဆုံးသူအရေအတွက်အနည်းငယ်သာပါဝင်ပါတယ်ခရီးရန်သိန်းချမ်းကော်မတီစီးရင်ရကတော့ဇူလိုင်လ၃ရက်နေ့ကနေဇူလိုင်လ၈ရက်နေ့အထိကလေးမျိုးမှာကိုဗစ်ရောဂါအတည်ပြုလူနာပြင်ကိုဗစ်ရောဂါဖြစ်ပွားနေတယ်လို့သံသယရှိလူနာသိဆုံးတာစုစုပေါင်း229ဦးဖြစ်ပါတယ်ကလေးမျိုးမှာသိဆုံးသူအများစုဟာချင်းလူမျိုးတွေဖြစ်ကြပါတယ်ကလေးမျိုးခရီးရန်သိန်းချိုင်းမှာပြီးခဲ့တဲ့ဇွန်လ3ရက်နေ့ကနေ30ရက်နေ့ထိတလအတွင်းစုစုပေါင်းအလောင်း290မိတ္တကျူဖျက်ရတယ်လို့ပရဟိတကူညီသူတွေကတော့ပြောပါတယ်သိဆုံးသွားတဲ့ကိုဗစ်အတည်ပြုလူနာတွေကိုချင်းလူမှုရေးသင်းသောပုတ်အတင်းတဟမ်းမီဆိုးလူငယ်အတင်း DMTB ဇုံမီလူငယ်ဖွဲ့ကာယကံမြတ်တာအစရှိတဲ့ပရဟိတဖွဲ့စည်းတွေကသက်ဆိုင်ရာသင်္ချိုင်းတွေမှာ PPE ဝတ်စုံတဲ့မိတ္တကျူပေးနေကြပါတယ်။ဒေဆုံးသူအလုံးကိုဗစ်ကြောင့်လားဆိုတာအတိမပြုတ်နိုင်ပေမဲ့ဒေဆုံးသူတွေများနေတာကတော့လူမှုရေးပရဟိတဖွဲ့ဝင်တို့ကခုလိုပြောပြပါတယ်
။အင်းဒီအဖက်ကိုတော်တဲ့လူတွေရှိတယ်ဆိုတော့သူတို့ကပြင်နေတဲ့မှာအတကူတက်ဆက်တက်နေကြတာပဲ။သူတို့ကအောက်ဆီဂျင်မရှိဘူးကတမျိုးလုံးကဟုတ်တယ်အောက်ဆီဂျင်မရှိလို့ဆုံးသွားတဲ့သူအများကြီးရှိမှာခုကျွန်တော်တို့မကြည့်တဲ့အများကြီးရှိနေတယ်ဒီတလအတွင်းမှာတော့ကျွန်တော်တို့ဒီဘာသာပေါင်းစုံပြောရမှာပေါ့နော်900ညီပါတော့ရှိမှာ
ကိုဗစ်ရောဂါကူးစက်သူသေဆုံးသူတွေများနေတဲ့ကလေးမျိုးမှာကျန်းမာရေးဆောင်ရှားမှုကတော့အတော်လေးအားနည်းနေပါတယ
်ကျွန်တော်တို့မြေဝန်ကြီးအခြေအနေကလူတွေကရေးထဲမှာလဲလူတွေဆိုးလဲပြိုလဲနဲ့ကြောင်းနေကြတယ်ဆိုတော့တော့အဲ့ဒါတော့သတိထားဖို့တော့တအားလိုပါတယ်ကျန်းမာရေးအခြေအနေကတော့တောင်းချက်မှုကဘာမှမရှိလို့ဖြစ်ပါတယ်ဆရာဝန်နဲ့မရှိလို့ဆရာဝန်နဲ့မရှိဘူးပြီးတော့ကျွန်တော်တို့လူမှုကွန်မြူနတီပရိုက်တာကျွန်တော်တို့အဖွဲ့တွေကလူမှုရေးသင်္ကေတတွေတူဆောင်တယ်ဆိုတော့တော့အဲ့ဒါအဲ့ဒီဖြစ်မှာတော့ကျွန်တော်တို့အားနည်းချက်တွေမရှိသေးတာပေါ့နော်
လက်ရှိကလေးမျိုးမှာကျန်းမာရေးဝန်ဆောင်အများစုဟာစီဒီအာလှုပ်ရှားမှုမှာပါဝင်နေကြသလိုတချို့ကလည်းဖမ်းခံရမှာစိုးလို့သိမ်းဆောင်နေကြရပါတယ်။နေမကောင်းဖြစ်နေကြသူတချို့ကလည်းကိုယ်နေအိမ်မှာပဲနေပြီးအဆင်ပြေသလိုကုသနေကြရပါတယ်။ကလေးမျိုးမှာနေစဉ်အရာဖက်ဖွဲ့စည်းတွေကကိုသူကိုသားစနစ်နဲ့ COVID-19 ပိုးထွက်လူနာကုသရေးစင်တာတွေဖွင့်လိုက်ပြီးကိုနီကိုဟန်နဲ့ကုသပေးနေကြသလိုသေဆုံးသူတွေကလည်းပရဟိတအဖွဲ့အစည်းတွေကပဲအလောင်းတွေကိုဂူညီမြေမြုပ်တကြူပေးနေကြပါတယ်။ကလေးမျိုးမှာအောက်ဆီဂျင်ထွက်လုံနိုင်တဲ့ဆက်မရှိတာကြောင့်ပရဟိတအဖွဲ့တွေဟာအောက်ဆီဂျင်ကိုရန်ကုန်မန္တလေးဘက်ကနေမှာယူနေကြရပြီးအချိန်ကြန့်ကြာမှုတွေရှိတဲ့အပြင်အောက်ဆီဂျင်တွေဟာလိုသလောက်မရရှိနိုင်ကြပါဘူး။ Stay at home ပြင်ညာထားတဲ့ကလေးမျိုးမှာယောဂကုသသေဆုံးမှုနှုန်းမြင့်တက်နေတာကြောင့်ဈေးဆံတချို့ကလည်းယာယီပိတ်ထားကြပါတယ်ခင်ဗျာ။
နိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ကိုဗစ်ဆိုးရိမ်မှုတွေကြောင့်မြန်မာနဲ့တရုတ်နယ်ဆက်လမ်းကြောင်းတွေပိတ်ပစ်လိုက်တဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဖြစ်ပွားမှုကဆိုးရိမ်စရာပြန့်ဖြစ်နေတာကြောင့်မြန်မာနဲ့နယ်ဆက်ကုန်သွယ်ရေးလမ်းကြောင်းအားလုံးကိုတရုတ်ဘက်ကပိတ်လိုက်ပါတယ်နှစ်နိုင်ငံနယ်ဆက်ကုန်သွယ်ရေးအားလုံးရာနှုန်းပြည့်ရပ်ဆိုင်းသွားတာနှစ်အတော်ကြာမှဒါပထမဆုံးဖြစ်ပါတယ်အပြန်အလှန်ကုန်တင်ဖို့တင်သွင်းမှုတွေရပ်သွားတဲ့အတွက်အောက်ဆီဂျင်အိုးနှာခေါင်းဆီးဆေးဝါးစတဲ့တရုတ်ဘက်ကနေလာတဲ့ပစ္စည်းတွေအဝင်ရပ်သွားပါတယ်။ဒီလိုတရုတ်နယ်ဇက်ဂိတ်တွေပိတ်လိုက်လို့ဘလို့တက်ရောက်မှုတွေဖြစ်နိုင်ပါသလဲဆိုတာရန်ကုန်ကပေးပို့လာတဲ့သတင်းကိုရနိုင်ပြောပြပေးပါရှင်
။တရုတ်မြန်မာနယ်ဇက်ကုန်သွယ်ရေးအချက်အချာဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဇုံအဖွဲ့ဝင်နှစ်နိုင်ငံကြားကကုန်သွယ်ရေးဂိတ်အားလုံးကိုတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကဇူလိုင်လ10ရက်ညနေပိုင်းကကြေညာချက်ထုတ်ပြီးတော့ပိတ်လိုက်ပါတယ်။ COVID တတိယလိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာ COVID အတည်ပြုလူနာနေစဉ်ထောင်ကနန်းလောက်တိုးနေချိန်မှာတရုတ်ကနယ်စပ်ကုန်သွယ်ရေးဂိတ်အားလုံးကိုပိတ်လိုက်တာပါ။ဒီလိုအခြေအနေကိုတစ်ချိန်မှမကြုံဘူးကြောင်းတရုတ်မြန်မာကုန်စည်ကူးသန်းရောင်းဝယ်ရေးမှာ15နှစ်လောက်အတွေ့အကြုံရှိတဲ့ဦးဆိုင်လင်းက VOA ကိုပြောပါတယ်
။သူကပိုးတွေ့တယ်ဆိုတော့မှရုပ်ပြခါရပိတ်လိုက်တာအကုန်လုံးပေါ့နော်။ကျွန်တော်ကမောင်းနေတဲ့တမန်ဒီလိုပိတ်တာကောလုံးရုပ်တရက်ပိတ်ချတာဗမာတက်တလို့မရတာပထမဆုံးပါဗျ။အဲဒါချင်းချော်ပေါက်ခွင့်နဲ့ဒီမဝင်တော့ဟိုကပိတ်တယ်လို့ပြောတော့ကိုကအကုန်ပိတ်တာရှိတယ်မြတ်ဘာမှကိုတာလို့မရတော့ဘူး။ကပ်ဆယ်လည်းတော်တော်လေးလိမ့်ပင်ခွေခေါက်နေပါခွာ
။တရုတ်နယ်ဇက်ဂိတ်တွေပိတ်သွားတဲ့အတွက်တရုတ်ဘက်ကတင်သွင်းနေတဲ့အောက်ဆီဂျင်အိုးနှာခေါင်းဆီးဆေးဝါးလျှက်စစ်ပစ္စည်းဆောက်လုပ်ရေးပစ္စည်းလေယာသုံးပစ္စည်းမြေဩဇာစားတောက်ကုန်တွေအဝင်မရှိတော့ပါဘူး။ဥစေတရား9မိုင်နဲ့သက်ကုံတွေစခန်းကမြန်မာအရာရှိတွေနဲ့ခရိုင်အုပ်ချုပ်ရေးအဖွဲ့တွေမှာကိုဗစ်ရောဂါတွေ့ရှိတယ်လို့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်ဘက်ကအခုလိုရုတ်တရက်တုံ့ပြန်လိုက်တာဖြစ်ကြောင်းနေသက်ကုံတွေအသင်းဝင်ဖြစ်တဲ့ဦးမင်းသိန်းကပြောပါတယ်
။ရုတ်ပြည်ရတယ်ဘာသာပြည်သတင်းတွေကုန်ပြီးတော့ဟာသူကဝန်ထမ်းတွေတွေ့တယ်ဆိုပြီးသူပြတော့
ဖြစ်တော်ကလူနိုင်ငံတော်တော့ပိုးတွေကူးတာတော့မှာပဲဆိုသူကပိတ်ချရတာ။တော့ဒီကြောင့်ပြည်လည်းတော့မရှင်းပါပိတ်လို့ဆိုတူချပြီလား။အတူတည်းလုတ်တက်တဲ့၆လုံးပါလေ။ငွေစားကုန်တွေလိုက်ကြောင်းမှလည်းမရဘူး။တခုမှကြပိတ်ထားတော့ဒါပထမဆုံးပဲ။အဲ့ဒီအတွက်ကဘာမှပြတာကိုကုတ်ကူအချင်းကြီးလုတ်တက်ဆက်တွေတော့ဈေးတက်ပါပြီ။ဝယ်လို့တော့မရတော့ဘူး။အဲ့ဒီကမတ်ချတဲ့ဒီလိုကဒေါ်လာ900ကျပ်တူတူ3500တောင်းချင်လို့ဒီခက်ခဲအများကြီးဖြစ်သွားပြီဖြစ်ကြပါလား။
ရှမ်းပြည်နယ်အရှေ့မြောက်ကနေကချင်းပြည်နယ်တကြောအထိတရုတ်နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်အားလုံးကိုရဲအကန့်အသတ်မရှိပိတ်ကြောင်းကြေညာထားတာပါလန်ခီမှာကုန်ကားတွေရာနဲ့ချီပိတ်ဆို့နေပြီးမကြခင်ပြန်ဖွင့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့နယ်စပ်ဂိတ်အနီးမှာပဲတန်းစီပြီးဆောင်ဆိုင်နေရကြောင်းအဝေးပြေးကုန်တင်ရင်မှုနဲ့ရင်နှောင်းလိုက်များအသင်းတာဝန်ရှိသူကပြောပါတယ်
ကျွန်တော်မြန်မာနဲ့တရုတ်နယ်စပ်ဆက်သွယ်ထားတဲ့ဒိတ်တွေကိုအကုန်လုံးပိတ်ပါရ။ကားအတန်းလာကြီးမထောင်တော့တော့မှပိတ်နေကြတော့ရေလည်းမချိုးရဘူး။ခေနာတက်ဖို့လက်ခက်ခဲဖြစ်တယ်ဗျာ။နောက်ပတ်စံနေလည်းမတလဝဲလောက်တန်းလာတော့ဈေးတွေလည်းမနောက်တော့ဘူးဗျာ။မန်းလေးတက်သိန်း20ကုန်ဆို။စားရဆိုတဲ့တရက်ကို1000လောက်ကုန်တယ်လေကို။လမ်းကြီးမှာပါညာဘက်တော့ကတား10လုံး။ဒီငားမိုင်းအေဂျင့်ကတွေကုန်နေကုန်
။မြန်မာဘက်ကပဲဒီစိမ့်မြေပဲနှမ်းကြက်သွန်စမ်းဒီလိုအထားခံတဲ့ကုန်တွေတင်ထားတဲ့ကားတွေပဲဖွင့်မဲ့ရက်ကူမျောပြီးတော့စောင့်ဆိုင်နေကြတာပါ။တရုတ်နိုင်ငံထဲမှာကုန်တင်ပြီးမြန်မာဘက်ပြန်ထွက်မဲ့ကုန်ကားအစီး900လောက်ကလည်းပြန်မထွက်နိုင်ပါဘူး။နေဆက်ကုန်သွယ်ရေးကိုမိခိုနေတဲ့ကုန်တင်ကုန်ချအောက်ခြေလုံသားတွေကစပြီးလုပ်ငန်းရှင်တွေအထိတိမ့်နဲ့ချီပြီးထိခိုက်နေနာနိုင်ခြေရှိတယ်လို့ကုန်သွယ်ရေးကခန့်မှန်းနေပါတယ်။မြန်မာဆိုရအတွက်လည်းနေဆက်ကုန်သွယ်ရေးကရရှိတဲ့အကောက်ခွန်ဝင်ငွေကြက်တန်းနဲ့ချီပြီးဆုံးရှုံးနိုင်ပါတယ်။တရုတ်မြန်မာနေဆက်ဂိတ်တွေထဲမှာမူဆယ်ကုန်သွယ်ရေးတစ်ခုတည်းကနေ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာကုန်သွယ်မှုတန်ဖိုးကဒေါ်လာတန်း4800ရှိခဲ့ပါတယ်ခင်ဗျာ
ခိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မီတာကားတွေကိုစစ်ကောင်စီဘက်ကအပြင်းထန်ကောက်ဖို့ကြိုးပမ်းနေတဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာလျှက်စစ်မီတာကားတွေပေးဆောင်ကြဖို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်ကြားချက်ထုတ်ပြန်လိုက်ပါတယ်မီတာကားတွေမဆောင်ကြတဲ့အတွက်ဓာတ်အားထုတ်လုပ်မှုဇယိတ်ဝယ်ယူနေရတဲ့သဘာဝတံငွေနဲ့ဓာတ်အားကားတွေအတွက်ဝင်ငွေမရှိဘူးဆိုရင်ပြည်သူတွေကိုလျှက်စစ်ဓာတ်အားမပြတ်ပေးနိုင်တော့မှမဟုတ်ဘူးလို့ဒီကနေ့ထုတ်သတင်းစာထဲမှာပန်ကြားထားပါတယ်။တစ်ချိန်တည်းမှာပဲတချို့ဒေသတွေမှာတော့အာဏာပိုင်တွေကလက်နက်ကင်လုံခြုံရေးတွေနဲ့အတူနေနေမှာမီတာကားတွေကိုအတင်းကျပ်လိုက်ပြီးတော့ကောက်ခံနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမဆုမျက်မွန်ပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာကိုပြည်သူအများကစန့်ကျင်ပြီးတော့ဘူးသပိတ်လှုပ်ရှားမှုသပိတ်မှောက်တဲ့အနေနဲ့မီတာကရေကအခွန်ကားတွေအပါအဝင်အစိုးရဝန်ဆောင်ကားတွေကိုတော်တော်များများမပေးဆောင်ဘဲနေနေကြပါတယ်။ဒါကြောင့်လျှက်စစ်မီးတွေဆင်ဆက်မပြတ်ပေးနိုင်ဖို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒီနေ့သတင်းစာတွေမှာပြည်သူတို့မြစ်တာရက်ခံပန်ကြားချက်ဆိုပြီးတော့ထည့်သွင်းဖော်ပြထားပါတယ်။ပြည်သူတွေဓာတ်အားကားတွေမပေးကြဖို့နဲ့လျှက်စစ်ဓာတ်အားကားကောက်တာတွေရထားဖို့အထူးသတိပေးခဲ့တဲ့ဖက်စစ်စန့်ကျင်ရေးလက်ယုံတပ်ဖွဲ့ရဲ့ဆောင်ရွက်ချက်ဟာလျှက်စစ်တပ်အားထုတ်လုပ်မှုစရိတ်ဝယ်ယူနေရတဲ့သဘာဝတန်ငွေနဲ့တအားကားတွေအတွက်ဝင်ငွေမရတာကြောင့်လျှက်စစ်မီးပေးဖို့အခက်အခဲဖြစ်နိုင်တယ်လို့မြစ်တာရက်ခံပန်ကြားချက်မှာဖော်ပြထားပါတယ်။ပြည်သူတွေသုံးဆွဲထားတဲ့လျှက်စစ်တအားကားတွေကိုပေးသွင်းမှစဉ်ဆက်မပြတ်တအားထုတ်လုပ်ဝယ်ယူဖြန့်ဖြူးပေးနိုင်မှာဖြစ်တာမို့လျှက်စစ်မီတာကားတွေပေးဆောင်ကြဖို့အတွက်လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်ကြားထားတာပါ။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့် NLD အစိုးရလက်ထက်က2020ခုနှစ်ဧပြီလကစပြီးတော့2021ခုနှစ်မတ်လအထိတလကိုမီတာယူနစ်150ယူနစ်စီကင်းလွတ်ခွင့်ပြုထားသလိုနောက်ဆုံးပေးသွင်းရမယ့်ရက်ကိုလည်းနောက်ဆုတ်ပေးခဲ့ပါတယ်။အဲ့ဒီအတွက်နောက်ကျဒဏ်ကြီးကိုကင်းလွတ်ခွင့်ပြုထားပါတယ်။ဧပြီလမှာလက်ဆင့်မီတာကားတွေပြန်ဆောင်ကြရမှာဖြစ်ပေမဲ့စစ်တပ်ကအနာသိမ်းလိုက်တဲ့အတွက်စစ်ကောင်စီဝင်ငွေမရအောင်လို့တော်တော်များများကမီတာမဆောင်ဘဲနေနေကြတာပါ။ဒါကြောင့်တချို့မြို့နယ်တွေမှာမီတာကမဆောင်တဲ့အိမ်တွေကိုမီးကြိုးတွေလိုက်ဖြုတ်ဖျက်တောက်တဲ့အထိအနာပိုင်တွေကလုံနေပါတယ်။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကရက်ွက်တချို့မှာတက်ကြီးပိုင်းရှိတဲ့နေအိမ်တွေကို EPC ဝန်ထမ်းအပါအဝင်စစ်သားနဲ့ရဲတွေလက်နက်အပြည့်နဲ့တအိမ်တက်ဆင်းမီတာကလိုက်ပြီးကောက်နေတယ်လို့မီတာကမဆောင်ရင်ပြီးဖြတ်မယ်ဆိုပြီးတော့ချက်ချင်းမီတာကပေးဆောင်ခိုင်းနေတာတွေရှိတယ်လို့ဒေသခံတယောက်ကပြောပြပါတယ်
။မီတာဝန်ထမ်းဆိုရင်၄ယောက်ပါတယ်ကျွန်တော်တို့ရက်ွက်လူကြီးပါတယ်နောက်လုံခြုံရေးအနေနဲ့အဲစစ်ကက၃ယောက်ပါတယ်ရဲ၄ယောက်ပါတယ်လေတို့ဝင်လို့ရတဲ့ရက်ွက်တွေပဲတော့ဝင်ပြီးတော့အေးအေးအေးလိုက်ပြီးတချို့ကဒီဆိုရင်တိုက်ရိုက်ပေါ့အခုချက်ချင်းဆောင်းနိုင်တယ်တချို့ကကြတော့အဲ့လိုတမဆောင်ရင်တော့ရောင်းလာဆောင်းမယ်ပါညာပြောပြီးတော့ဆောင်ရွက်လေးထားနေတာလည်းရှိသေးတယ
်ရန်ကုန်တိုင်းတကုန်းစိတ်ကမြို့နယ်မှာလည်းမီတာကဆောင်ကြဖို့အတွက်တချို့ရက်ွက်တွေမှာလော်စပီကာနဲ့လိုက်အော်ခဲ့တယ်လို့တချို့အိမ်တွေကမီဂျိုတွေကိုလျှက်စစ်ရုံဝင်တန်းတွေကဖြတ်တောက်ခဲ့တယ်လို့ဒေသခံတယောက်ကပြောပြပါတယ
်အဲဘယ်မှရက်ကလေးကားနဲ့လိုက်အော်တယ်လေလိုက်အော်ပြီးနောက်ရက်ကျတော့မီတာသမားတွေရောက်လာပြီးချက်ပြီးတော့ဘုံမီတာလာဆောင်ခိုင်းတယ်။အိမ်ညနေပဲပေါ့နော်။ညနေလာဆောင်ခိုင်းပြီးတော့မှသူကမီးပြန်တက်တာ။ဒီတော့ကလူကြီးတွေခိုင်းလိုက်တာတဲ့။ဟိုမီတာမဆောင်တဲ့အိမ်တွေမီးဖြတ်ခဲဆိုပြီးတော့တဲ့ မိသားပေါက်လေမိသားပေါက်ကလည်းသူတို့အဝင်ကျိုးစီအဝင်ကျိုးလေးကိုကိုပတိလေးနဲ့ညှပ်ပြီးတိတ်အမိလေးပတ်တာဆောင်းလိုက်မှမိုးစားမီးပြန်တက်တာ
သူအနေနဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလအတွက်မိသားကပြီးဆောင်လိုက်ရပြီးတော့ဇန်နဲ့လတွေအတွက်မိသားကကိုဇူလိုင်25ရက်နောက်ဆုံးထားပေးရမယ်လို့ပြောပါတယ်နိုင်ငံရေးမတိမငြိမ်ဖြစ်နေတဲ့ကြားထဲကတ်ယောဂါဖြစ်နေခြင်းအလို့အကန့်အဆင်မပြေသူတွေရှိနေတာကြောင့်မိသားကတွေအတင်းအကျပ်လိုက်ကောက်နေလို့အတော်လေးအခက်အခဲဖြစ်နေကြပါတယ်
သူအဲ့လိုလိုက်လို့တော့အဆင်မပြေဘူးအိမ်သေးရအိမ်နေဆိုရင်သူဘလို့ကစားဖို့တောက်ဖို့တောင်အဆင်မပြေတာအဲ့လိုတွေလိုက်လို့တော့လေရှိတာတွေရောင်းရှိတာတွေတော့ပေါင်းအဲ့လိုတွေပေါ့နော်။ဘာဖြစ်တည်ခတ်ပြီးတော့လေဒီတိုင်းစိတ်မကောင်းနဲ့ဖြစ်ရတယ်။ဘလို့တွေအဲ့လိုအုပ်ပိုက်ကြီးလာပြီးတော့ဖြတ်ကြတာ
။ရန်ကုန်မြို့လှိုင်မြို့နယ်မှာလည်းအိမ်တွေကိုမီတာဆာရွက်တွေလာပေးသွားပြီးတော့မီတာကမဆောင်ရင်မီးဖြတ်မယ်လို့တချို့ရက်ွက်တွေမှာအာဏာပိုင်တွေလိုက်ပြောနေပါတယ်။ဒါပေမဲ့တချို့ကတော့မီးဖြတ်လဲဆောင်မှာမဟုတ်ဘူးလို့ပြောကြပါတယ်
။ဆရွက်လာပေးတာဟိုကဈေးရောက်ရှိဘူး။မမဆောင်မှာကြားလာနေမဆောင်မဆောင်မီးသွေးဆောင်ထားတယ်သူတို့မီးဖြတ်တယ်မီးသွေးနဲ့ချက်တယ
်အခုလိုရန်ကုန်မှာဖြစ်နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာလည်းတချို့ရက်ွက်ချေးရွာတွေမှာငားလာစာအတွက်မီတာဆာရွက်တွေကိုလိုက်ပေးတယ်လို့ဒေသခံတဦးကပြောပြပါတယ
်တို့တို့ဆက်ပြီးတော့မီတာကမဆောင်တော့လေလပေါ့နော်အဲ့ဒီကနေဆက်ပြီးတော့မီတာဆာရွက်ငားလာစာဆိုရင်ကျွန်တော်မီတာဆာရွက်ငားရက်ပေါ့အဲ့ပုံမှာဒီနေ့ကျွန်တော်လည်းချေးရမရှိရဗျ
NLD အစိုးရလက်ထက်တုန်းကမီတာကရေနောက်ကျဒဏ်ကြီးတွေ short box ကင်းလွတ်ခွင့်ပေးထားခဲ့ပေမဲ့အခုလိုက်ကောက်နေတဲ့မီတာကတောင်းခံလွှာမှာအပြည့်တောင်းနေတယ်လို့ဒဏ်ကြီးလဲပါနေတယ်လို့ပြောပြကြပါတယ်စစ်ကောင်စီကပြည့်စစ်မီတာကတွေပေးဆောင်ဖို့တိုက်တွန်းနေတာနဲ့အတူမီတာဆောင်ရတဲ့ EPC ရုံးတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းရှိနေပါတယ်ရှင်
မဆုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးမီတာကတွေကောက်ခံနေတဲ့အချိန်မှာမီတာရုံးတချို့မှာဘုံပေါက်ကွဲမှုတွေဖြစ်နေတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါတယ်ရန်ကုန်တိုင်းတွင်မြို့နယ်တချို့က EPC လျှက်စစ်မီတာရုံးတွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။လမ်းမတော်စမ်းကြောင်းနဲ့မင်္ဂလာတုံမြို့နယ်တွေက EPC ရုံးတွေမှာအသေးစားဘုံကွဲမှုတွေဖြစ်ခဲ့တာပါ။လျှက်စစ်မီတာကတွေပေးဆောင်ကြဖို့လျှက်စစ်နဲ့စွမ်းရင်ဝင်ကြီးဌာနကပြည်သူတွေကိုတိုက်တွန်းနေချိန်မှာပဲအခုလိုမျိုးဘုံပေါက်ကွဲမှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမခွာညိုပြောပြပေးပါရှင်။
ရန်ကုန်မြို့နယ်၃ခုက EPC ရုံးတွေမှာဒီကနေ့ဇူလိုင်လ၉ရက်မနေ့အစောပိုင်းကဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။လမ်းမတော်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်တို့က EPC ရုံးတွေမှာမနေ့အစောပိုင်း၄နာရီခွဲဝန်းကျင်လောက်ကပေါက်ကွဲခဲ့ပြီးစမ်းကြောင်းမြို့နယ်တွေကလျှက်စစ်မီတာရုံးကတော့မနေ့၁၀နာရီဝန်းကျင်မှာပေါက်ကွဲခဲ့တာပါ။စမ်းကြောင်းစတိမတ်နာကမီတာရုံးမှာလျှက်စစ်မီတာကလာဆောင်သူတွေရှိနေတဲ့အချိန်ပေါက်ကွဲခဲ့တာဖြစ်ပေမဲ့အသေးစားပောက်ကွဲမှုဖြစ်လို့ထိခိုက်ဒဏ်ရာရသူမရှိခဲ့ဘူးလို့အနားမှာနေတဲ့သူတွေကပြောကြပါဗျ။အခုရက်ပိုင်းမှာပဲမင်္ဂလာထုံမြို့နယ်ပါဝင်မြို့နယ်တချို့ကရက်ွက်တွေမှာမီတာကဆောင်ဖို့အာဏာပိုင်တွေကအတင်းအကျပ်ဖိအားပေးတာမျိုးတွေဖြစ်နေတဲ့အချိန်အခုလိုပောက်ကွဲမှုတွေဖြစ်လာခဲ့တာပါ။မနေ့အစောပိုင်းမင်္ဂလာထုံက EPC ရုံးမှာပောက်ကွဲခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပါဗျ။
လက်စင်မီတာရုံးရှေ့မှာတောက်တာမှာတကားဝမှာပါအမှန်ဆိုရင်ကျွန်တော်မနက်ပိုင်း9:00ခွဲလောက်ဆိုအဲ့မှာမီတာဆောင်တဲ့လူရရှိတယ်လေပြီးတော့မင်္ဂလာတော့လည်းတက်နေဆိုတော့ပြီးတဲ့တိုင်းအဲ့မီတာဆောင်တဲ့လူကအများကြီးများများရှိနေအောင်ရှိနေတာအဲ့ဒါကြောင့်လည်းဖြစ်နေပြီးတော့ကျွန်တော်တို့မီးကိုအဲ့လိုပေါ့လာဖြစ်တာလေမီတာကဆောင်ဝိုင်းတာတွေကိုအင်းညက်လုံးလို့လဲတတိပီးတဲ့အနေနဲ့လောက်တာပေါ့ဆက်လို့ပဲထင်ပါတယ်ဆက်လို့လူထိခိုက်ရောမရှိဘူးအတန်အတော့တော်တော်ကျန်တယ်ဒီလူထိခိုက်ပါနေတော့ကျွန်တော်လည်းမကြမ်းမိဘူ
းပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီကလုံခြုံရေးတင်းကျပ်ပြီးတားဆီးရှာဖွေတာတွေလုပ်ခဲ့တယ်လို့မင်္ဂလာတုံမြို့နယ်မှာနေထိုင်သူတွေကပြောကြပါဗျ။လမ်းမတော်မြို့နယ်မှာလည်းဒီမနေ့9နိုင်ခွဲဝန်းကျင်လောက်ကလျှက်စစ်မီတာရုံးတကားဝါရှိမှာပေါက်ကွဲမှုတစ်ခုဖြစ်ပါတယ်။ဒီပေါက်ကွဲသံကတော်တော်ကျယ်ပြီးပြင်းထန်တဲ့ပေါက်ကွဲမှုဖြစ်တယ်လို့ဘုံကွဲတဲ့နေရာနာမှာနေသူတွေကပြောပါတယ်။ပေါက်ကွဲမှုကြောင့်ရုံးတကားပျက်စီးတာနဲ့မှန်တွေကွဲသွားတာတချို့ရှိပေမဲ့လူကိုထိခိုက်တာမျိုးမရှိဘူးလို့လမ်းမတော်မြို့နယ်ကတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်ပိုင်းလုံခြုံရေးတင်းကျပ်ပြီးတားဆီးစစ်ဆေးတာတွေလုပ်ခဲ့ပေမဲ့ရုံးဖွင့်ချိန်ပုံမှန်အတိုင်းဖွင့်ပြီးလုပ်ငန်းတွေဆက်ဆောင်ရွက်နေတယ်လို့လမ်းမတော်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကပြောပါတယ်။ဇူလိုင်လ9ရက်နေ့ကလည်းတာမွေတင်ကန်းကျွန်းမယံကုန်လှိုင်ကမာရွတ်စတဲ့မြို့နယ်တွေကလျှက်စစ်မီတာရုံးတွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးစစ်ကောင်စီအုပ်ချုပ်မှုပေါ်မကျေနပ်တဲ့ပြည်သူတော်တော်များများကမီတာကအပါအဝင်အစိုးရဝန်ဆောင်ကတော်တော်များများကိုမပေးဆောင်ဘဲဆန့်ကျင်နေခဲ့ကြတာပါ။ဒါကြောင့်ပြည်သူတွေလျှက်စစ်မီတာကလာဆောင်ကြဖို့လျှက်စစ်နဲ့စွမ်းဟင်ဝန်ကြီးဌာနကပန်ကြားချက်ထုတ်ပြီးတိုက်တွန်းနေပါတယ်။ တချို့မြို့နယ်တွေရပ်ကွက်တွေမှာမီတာကပေးစာအောင်အတင်းကျပ်ဆောင်ရွက်တာမျိုးမီဂျိုဖြတ်တောက်တာမျိုးတွေကိုလည်းလုပ်ပါတယ်ဒီလိုအခြေအနေမှာ EPC ရုံးတွေမှာဘုံကွဲနေတာကြောင့်မီတာကသွားဆောင်ရမှာစိုးရိမ်စရာဖြစ်တယ်လို့ရန်ကုန်ဒေသခံတဦးက VOA ကိုပြောပါတယ
်ဟုတ်တချို့တွေကလည်းဟိုပြုခွန်လည်းလာပြီးတော့ဟိုချင်းချောက်တဲ့ခါမှာကြောက်အလန့်အန်တဲ့ချို့တွေသွားဆောင်ကြတာလည်းရှိတယ်အဲ့လိုမျိုးဆောင်လို့မီတာပြုံးနေမှာပုံပေါက်တာတွေကိုကြားရတဲ့အခါကျတော့ပြည်သူတွေအနေနဲ့ပေါ့နော်ကျွန်မအပါဝင်ဟောပြည်သူတွေမဆောင်တဲ့ပြည်သူတွေကဘယ်လိုခံစားရလဲဆိုတဲ့အခါကျတော့အော်တော်သေးတာပေါ့ငါတို့ကဟိုပြုခွန်ငါတို့အစိုးရစကားအောင်နားထောင်နေငါတို့သွားမဆောင်တာကမှန်နေပေါ့နော်နှမလို့ရှိရင်မီတာသွားဆောင်ခြင်းအပြင်အပြင်ပုံနှင်းထွက်ပြီးကိုဗစ်စတဲ့ကူးနိုင်တယ်ပြီးတော့ဒီလိုမတော်တဆပေါ့နော်ဒီလိုပုံပေါက်တဲ့အခါမှာကိုအသက်အန္တရာယ်ကလည်းဟောရှိသေးတယ်ဆိုတဲ့ဟာလိုမျိုးဆိုပြီးတော့အလုံးမျိုးနေနေပဲမြင်ပါရဟုတ်ကဲ့
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပြည်သူတွေအခက်အခဲဖြစ်နေကြချိန်မှာမီတာတွေဆောင်စရာမလိုပဲကင်းလွတ်ခွင့်ပေးတယ်လို့ကြေညာထားပါတယ်ရှင
်မခွာညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဦးဆုံးတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ CDM လုပ်နေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စေအုပ်ချုပ်ရေးရန်နေရာမှာပူးပေါင်းပါဝင်တာမဟုတ်ပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ကျမကြံရလေအောင်နီးလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့ CDM လှုပ်ရှားမှုမှာပါဝင်တဲ့အစစ်မြင့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆီယမຫນွေကပြောပါတယ်ဘလို့နီးလန်းနေနဲ့ဆောင်ရွက်နေတာပါလဲဆီယမຫນွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်There's a path we must choose sometime. Gotta stand up and fight sometime. Morning Emma, ဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာ၅လကျော်ကြာလာခဲ့ပါပြီ။အခုချိန်မှာစောင်းတွေပြန်ဖွင့်ပေမဲ့ CDM လုံးနေကြတဲ့ဆရာဆရာမတွေအများပြားစောင်းပြန်မသွားကြသေးပါဘူး။အဲ့ဒီလိုမသွားတာကကလေးတွေပညာရေးကိုထိခိုက်စေတယ်လို့စေုပ်ချိုးရေးကောင်စီကပြောဆိုထားပြီးကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကိုအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေကလည်းရှိနေပါတယ်။ဒါပေမဲ့ပညာရေးဝန်ထမ်းတွေကတော့သူတို့ CDM လောက်ကြဟာစေုပ်ချုပ်ရေးရန်နေရာရပ်တန့်စေဖို့သာဖြစ်ပြီးပညာရေးခန္ဓာကိုထိခိုက်စေဖို့မဟုတ်ဘူးလို့ပြောဆိုကြပါတယ်။ဒီလိုမထိခိုက်စေဖို့လဲ CDM လုံးနေကြတဲ့ပညာရေးဝန်ထမ်းတွေကတနိုင်တစ်ပိုင်းကြိုးပမ်းနေကြတာတွေရှိတယ်လို့အစိုးရပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမတွေကပြောပါတယ်။ CDM လုံးလို့အလုပ်ကရနာခံရတဲ့အထက်အပြင်မှာ private စာတင်တဲ့အလုပ်ကိုလုပ်နေတဲ့တစ်ချိန်ထဲမှာ CDM လုပ်နေကြတဲ့ကျောင်းသူကျောင်းသားတွေအထက်အထောက်အကူဖြစ်စေမဲ့ပညာရေးသင်တန်းတွေကိုအခမဲ့ပို့ချပေးနေတယ်လို့ဆရာမတွေကပြောပါတယ်
။ညီမတို့မိသားစုကကြတော့ဝန်ထမ်းတွေများတယ်မာရဲ့အဲ့တော့အားလုံးကဝန်ထမ်းလည်းဖြစ်တယ် CDM လည်းလုပ်လိုက်ကြတယ်ဆိုတော့ကျတော့အားလုံးအလုပ်ပြုတ်ဆိုအထူးလူပြုတ်ကြတာပေါ့နော်။အဲ့တော့မိသားစုဈာဝင်းနေရေးအတွက်ညီမအပြင်မှာဒီလို private tutor လိုမျိုးပေါ့နော်။အဲ့လိုမျိုးတည်တဲ့ဆရာအနေနဲ့သွားပြီးတော့အဲ့လိုစာလိုက်တင်တယ်အဲ့ဒါကတော့ညီမမိသားစုစာဝင်နေရတာပေါ့နော်နောက်တစ်ခုကကြတော့ညီမရတဲ့အချိန်မှာ homeschooling အတွက်ကိုညီမတို့တငယ်ချင်းနေပေါ့နော်အပေါင်းအသင်းတွေမိတ်ဆွေတွေဆရာဆရာမတွေပါလေအချင်းချင်းလက်တူကြပြီးတော့ homeschooling ဆိုပြီးတော့ညီမတို့သင်တန်းလေးတွေပေးပါတယ်အပတ်တိုင်းစနေနေ့လိုလိုပါသင်တန်းပေးတယ်တော်တော်များများလေးလာ join ကြတယ်အမ CDM လုပ်တော့မယ်ဆိုတဲ့ခါကျရင်ကျတော့ဒီ homeschooling ကိုကလေးကိုအိမ်မှာလုပ်ဖို့အတွက်ကစီမံဖြစ်တော်မှာ ਉਹ မိသားတွေပဲဖြစ်ဖြစ်ဦးလေးတွေအတော်တွေပဲဖြစ်ဖြစ်အဲ့လိုမျိုးသိချင်တဲ့သူတွေပေါ့နော်ကိုကလေးကိုကိုအိမ်မှာပဲကိုကလေးရဲ့လုံခြုံရေးအတွက်ပေါ့နော်ကိုအိမ်မှာပဲစတင်တယ်ဆိုပြီးတော့စဉ်းစားထားတယ်မိဘတွေအတွက်ကိုရည်ရွယ်ပြီးတော့ညီမတို့ကအခုကတော့အဓိကမူလတန်းကျောင်းတင်ရိုးပေါ့နော်မူလတန်းတင်ရိုးအဓိကထားပြီးတော့တင်ပေးတယ်အဲ့မှာညီမတို့တငယ်ချင်းတွေစုပြီးတော့လောလောဆယ်တော့ညီမတို့9ယောက်ရှိတယ်
အဲ့တော့အခုတင်တန်းတွေကိုရောဘယ်လိုပုံစံနဲ့ပေးတာပါလဲဘာတွေကိုအဓိကပို့ချပေးနေတာပါလဲ
ပထမတစ်ခေါက်တင်တန်းပေးတော့ကတော့ညီမတို့ KG ကနေစပြီးတော့grade 40ပေါ့နော်မူလတန်းတင်ရိုးအတွက်ကိုအတန်းမြင့်ပေါ့ဘလို့သင်ခန်းစာတွေပါတယ်ဘလို့နည်းလမ်းလေးတွေသင်လို့ရတယ်ဆိုတာမျိုးရဲ့နောက်ကလေးစိတ်ပညာပေါ့နော်ကလေးတွေကိုသင်ရအောင်မယ်ဆိုတဲ့အခါကျတော့ဗားလေးတွေတည်ထားအောင်ဗားလေးတွေရောင်းရအောင်ဆိုတာမျိုးလေးတွေပေးခဲ့တယ်မှာအဲ့ဒါပြီးခဲ့တဲ့တစ်ခေါက်ကပေါ့နော်အခုပြီးခဲ့တဲ့စနေနေ့ရပဲညီမတို့နောက်ထပ်သင်တန်းလေးတစ်ခုထပ်လုပ်ဖြစ်တယ်။အော်အဲ့ဒီနှစ်ခုရဲ့ကြားမှာညီမတို့သွင်းနေတိုင်းပဲပျော်ပျော်ရွှင်ဆိုပြီးတော့ပေါ့နော်မိဘတွေစတင်ကြည့်လိုက်တဲ့အခါကျတော့ဘလို့ခက်ခဲကြီးကြုံရလဲပါညာဆိုတာမျိုးညီမတို့ပြန်ဆွေးနွေးပေးရဲအဲ့ဒါမျိုးပေါ့နော်အမတင်ချတင်တာတော့ဘယ်လိုဖြစ်လဲဆိုဘယ်လိုလေးလုပ်ပေးကြည့်ပါဆိုတာမျိုးအကြံပေးရဲပေါ့နော်အဲ့ဒါပြီးတော့ပြီးခဲ့တဲ့စနေနေ့ကတော့ညီမတို့ KG တစ်ခုလည်းအဓိကထားပြီးတော့တင်ရုပ်ပေးရဲ KG ကိုကလေးတွေကိုတင်ခြင်းနဲ့မိဘတွေပေါ့နော်ဒါ ာ join လို့ရပါတယ်လို့ကြော်ညာပြီးတော့ညီမတို့ပြန်နှံပေးခဲ့ပါတယ် KG ရဲ့နောက်တစ်ခုကကလေးစိတ်ပညာရဲ့နောက်အဲ့တစ်ချိန်ထဲမှာပဲဟိုစစ်စေးခဲ့ချက်ချင်းပေါ့နော်ကိုကလေး KG ကလေးကိုဘလို့စစ်စေးခဲ့ချက်မလဲအဲ့ဒါမျိုးလေးအဲ့တုံးမှုပေါင်းပြီးတော့တင်တန်းတည့်ရပေးခဲ့ပါတယ်အ
ဲ့တော့ဒါက
နောက်တစ်ပတ်ဒီမှာ grade 1တို့ grade 2တို့ဆက်ပြီးပေးသွားဖို့ရှိတယ်
အဲ့တော့ဒါကအခမဲ့တင်တန်းလားအခုပေးတဲ့တင်တန်းက
ဟုတ်ကဲ့အခမဲ့တင်တန်းပ
ါဆိုတော့ဒါကအခုမှတငယ်ချင်းဆရာဆရာမတွေစုပေါင်းပြီးတော့မှဒီစီစဉ်လေးကိုစပြီးတော့လုပ်လိုက်တဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့အခောက်တော့တင်တန်းတော့ပြီးသွားပါပြီဒီကေလာတစ်ခေါက်ပေးသွားပါပြီ
ဟုတ်ကဲ့အဲ့တော့ဆက်ပြီးတော့ဒီတင်တန်းကိုဆက်ပြီးတော့ပို့ချပေးသွားမယ်ပေါ့အခမဲ့
ဟုတ်ကဲ့ဆက်ပြီးပို့ချမှာပါအ
ဲ့တော့အတိကတော့ဆွဆွပြောသွားတဲ့နေရာမှာနားလည်လိုက်ကြတော့ဒါမိသားတွေကိုယ်အိမ်မှာနေရင်းနဲ့ကလေးတွေကိုဟိုဆရာဆရာမတွေကြောက်မသွားတဲ့အချိန်မှာဒါကိုဗစ်လိုကာလလည်းဖြစ်တော့အများကြီးတော့ထောက်ပံ့ဖြစ်စေတာပေါ့နော်ဆိုတော့အိမ်ကနေပြီးတော့မှကိုယ်ကလေးကိုကိုယ်တိုင်သင်ကိုယ်တိုင်စာမွေးပြန်စစ်လို့အကဲဖြတ်လို့ပါရတဲ့အထိလုံနိုင်အောင်သင်ကြားပို့ချပေးတဲ့သဘောမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါမဟုတ်ကဲ့ဒီလိုလေအခုကြတော့လေတင်ရိုးသက်နဲ့ပတ်သက်ပြီးတော့ကြတော့အတွေ့အကြုံတိတ်မရှိကြဘူးပေါ့နော်သူတို့ကိုယ်တိုင်တင်လာရတဲ့တင်ရိုးနဲ့မတူတဲ့ခါကြတော့လေအဲ့တော့အလားလေးလေနားလေသွားအောင်ပေါ့နော်တင်ရိုးသက်မှာဘာတွေပါတယ်ဆိုတာလေးလည်းသိသွားအောင်ဘယ်လိုလေးတင်လို့ရတယ်ဆိုရယ်နည်းလမ်းလေးလည်းသိသွားအောင်လို့ပါ
အဲ့တော့အခုတင်တန်းပြီးတော့မိဘတွေရောသဘောကျကြလားဘလို့ဒီသူတို့ဘက်ကနေပြီးတော့ဘယ်လိုတုံ့ပြန်မှုတွေရလဲ
ဟုတ်ကဲ့ကျွန်တော်များများလာ join ကြတယ်အကြိမ်ပြီးတော့အဲ့လိုသူတို့လည်းစတင်နေတယ်ဆိုတဲ့အကြောင်းပြောပြကြတယ်အဲ့ဆွေးနွေးတဲ့ခန္ဓာမှာဆိုလို့ရှိရင်လေသူတို့တော်တော်ပြောကြတယ်သူတို့ကလေးဘလို့ေစာတင်ကြဘလို့ပေါ့နော်သူတို့ချီကနေညီမတို့လည်းအတွေ့အကြုံအများကြီးရကြတယ်။သူတို့အိမ်မှာကလေးတွေကိုစတင်နေတဲ့ဆိုတော့အကြောင်းလေးသိရတာပေါ့နော်။အဲ့တော့အဓိကညီမတို့တင်တဲ့ယူရချက်ကလည်းအဲ့ဒါပဲကိုညီမတို့လုပ်နေရတယ်။ညီမတို့ CDM လုပ်တယ်လို့မျိုးမိဘတွေလည်းကိုယ်ကလေးကိုကြောက်မလို့ကိုယ်ကလေးရဲ့လုံခြုံရေးအတွက်ပေါ့နော်။ CDM လုပ်ကြမယ်လို့ဆုံးဖြတ်လိုက်ပြီးဆိုကိုကိုယ်တိုင်တင်မရတော့ပါဘူး။ကိုကိုယ်တိုင်မတင်လို့ပေါ့နော်။အပြင်ကနေပြီးတော့တီးတန့်ဆရာခေါ်တင်နေဆိုရင်လည်းကိုယ်ကလေးကဘာတွေသိနေပြီးဘာတွေထပ်ပြီးတော့ကိုယ်ဖြေဖို့လုံနေလဲဆိုတာလေးပြအောင်ပေါ့နော်ဆီမစာတင်နေလဲဆီမဘာလို့တင်နေလဲကိုပါအထောက်ပံ့ပေးနိုင်လဲပေါ့နော်အဲ့ဒါလေးတွေပြအောင်လို့အထူးကရည်ရွယ်ပြီးတော့ဒီတင်နန်းကိုလုပ်ဖြစ်တာဟုတ်လား
တင်နန်းပြီးတဲ့အချိန်မှာရောမိဘတွေဘယ်နှယောက်လောက်များများလာပြီးတော့တက်ပြီးသွားပြီလို့ပြောလို့ရမလဲ
ဟုတ်ဆက်ဆက်ချင်းတင်နန်းကို join တော့ရတယ်ညီမတို့ကလေဟိုစ pilot ပဲပေါ့နော်စပြီးတော့လုပ်ကြည့်မယ်လို့စဉ်းစားပြီးတော့လုပ်လိုက်တာပဲဒါပေမဲ့ညီမတို့အဲ့ email ကိုလူအယောက်900ကျော်လာ join တယ်သာ join တော့ကျမတို့ကအယောက်900ကျော်တော့သူကဟိုအခမဲ့တင်တန်းဖြစ်နေရကြောင်းလဲပါမှာပေါ့နော်လူတွေအခမဲ့ဆိုဟိုစိတ်ဝင်စားကြတော့လीအဲ့လိုဆိုတော့အဲ့900ကျော်ဆိုရင်ကျတော့ကျမတို့လည်းဟိုဆက်ဆာချင်းပေါ့နော်ပထမဆုံးတစ်ခါလဲဖြစ်တယ်ပေါ့နော်နိုင်မလားလို့တွေးပြီးတော့အဲ့ကျမတို့တရားတော့လက်ခံလိုက်တယ်တရားလက်ခံပေမဲ့တကယ်လား join တော့90လောက်ပဲတော့ join ဖြစ်တယ်အဲ့တော့အဲ့တုန်းကတော့နှစ်ရက်လဲဖြစ်သွားတာပေါ့နော်အဲ့တော့လူ90လောက်တော့တင်တန်းပေးလိုက်တယ်အဲ့တော့ဒီကြတော့ပုံမှန်ကျမတို့ကဟိုလူ90လောက်ပဲလက်ခံဖြစ်တယ်စီစစ်ပြီးတော့လीကျမတို့လည်းတနင်္ဂနွေလေးပေါ့နော်အဲ့တော့ညီမတို့ကတစ်ခုပါ request လုပ်လိုက်လေဆိုတော့ညီမတို့ကအခမဲ့ပဲလုပ်ပေးတာပေါ့နော်ဒါပေမဲ့တချို့မိဘတွေကကြတော့ CDM လုပ်တယ်ကလေးကိုကြောက်မလို့ဘူးအဲ့တော့ဒီမှာတင်တန်းလာတက်တဲ့မိဘတွေဆိုမျိုးတို့မှာဒီ laptop ဒီဖုန်းတွေနဲ့တို့မှာ join ကြတာမရှိဘူးပေါ့နော် online တော့မတုံးနိုင်တာလည်းပါမယ်ပေါ့နော်အဲ့တော့အဲ့လိုမိဘတွေအတွက်ကိုညီမတို့က PDF file လေးတွေပို့ပေးတယ်တင်ပေးတယ်ပေါ့နော် Facebook page မှာလည်းအဲ့တော့အဲ့ဒီတင်ပေးတဲ့ဟာလေးတွေကို download ဆွဲပြီးရောဒီပြ print ထုတ်ပြီးရောဒီပြပြန်ပြီးတော့ဖြန့်လေးပါပေါ့နော်ဒါမှမဟုတ်ရင်လည်းမပါဇက်ကနေလည်းဒီဟာလေးကိုတော့ဘလို့တင်ဒီဟာလေးကိုတော့ဘလို့တင်အဲ့ဒါမျိုးလေးကိုအပြန်ပေးပေးပါဆိုပြီးတော့ကျွန်တော်တို့ request လုပ်ပါတယ်အဲ့
တော့အခုကတင်တန်းက online ကနေပြီးတော့ပေးနေတာပေါ့ online ကပဲဆက်ပေးသွားမယ်ပေါ့
ဟုတ်ကဲ့မလောဆယ်တော့ online ရပဲပေးဖို့ရှိပါတယ်အဲ့တော့လုံခြုံရေးအတွက်ကောပေါ့နော
်ဟုတ်လောလောဆယ်မှာတော့ဒါဆိုရင်လူအပ်ချက်ကိုတော့အကုန်လုံးတော့ live ဖြည့်ပေးဖို့တော့ခက်ခဲနေသေးတာပေါ့လေကိုဘက်ကလည်းကိုကဒါတနိုင်တစ်ပိုင်းကိုအုပ်စုဖွဲ့ပြီးတော့စလုပ်ကြတာလည်းဖြစ်တယ်ဆိုရဲအခါကျတော့နောက်ပိုင်းကျရင်တော့ရောပို့ပြီးတော့ဘလောက်ထိဆက်လုပ်သွားဖို့မျှော်မှန်းထားတာရှိပါလဲ
ဟုတ်ကဲ့ညီမတို့မူလာတဲ့အခုအေယိုဒီတစ်ခေါက်ပေါ့နော်အခုညီမတို့ KG ကနေပြန်စတယ် KG ကနေစတာ grade 4 ထိကိုညီမတို့တပတ်စီကိုအဲ့လိုပေးသွားမယ်လို့စဉ်းစားထားတယ်အဲ့ဒါပြီးသွားရင်တော့ညီမတို့အလေတန်းအဆင့်ကိုပေးဖို့တော့စဉ်းစားထားပါတယ်။နောက်တစ်ခုကကြတော့လေညီမတို့ကတခြားညီမတို့အခွေတဲ့တခြားလူတွေလည်းအဲ့လိုပဲသူတို့ကလည်းဒီတစ်ခုမှလာကူညီပေမဲ့လည်းလေသူတို့ကနောက်ထပ်တစ်ခုလည်းရှိနေတယ်အဲ့လိုမျိုးပေါ့နော်။ဥပမာအလေတန်းအခွေစာတင်တဲ့အခွေမှလည်းသူတို့ကပါဝင်ပြီးတော့အဲ့လိုမျိုးအဲ့ဘက်ကိုကူညီနေတာမျိုးပေါ့နော်။အဲ့လိုမျိုးတွေလည်းရှိတယ်။နောက်ညီမဆိုရင်လည်းဒီတခြား homeschooling တော့မဟုတ်ဘူးပေါ့နော်။သူတို့ကကြတော့ဒီစာတင်ပေးတဲ့အခွေလိုမျိုးပဲပေါ့နော်။အဲ့လိုစာတင်ပေးတဲ့အခွေမှဝါသနာပါတဲ့ပေါ့နော်။ဒီပေါ်ရပြီးတော့ဟော CDM လုပ်နေတဲ့ဆရာဆရာမလေးတွေရောပေါ့နော်သူတို့တွေကကိုယ့်ရဲ့ရွာကလေးတွေကိုစာပြန်တင်နေတယ်အဲ့လိုမျိုးကို coach လုပ်ပေးရတာပေါ့ညီမတို့ကအဲ့လိုအဲ့လိုမျိုးပေါ့နော် coach လုပ်ပေးနိုင်မလားဆိုလဲညီမကသွားပြီးလုပ်ပေးလိုက်တာပဲအဲ့လိုမျိုးအဲ့ဒါကြတော့လေအလေတန်းနဲ့ဖြစ်မူလာတန်းတစ်ခုရဲ့မဟုတ်ဘူးပေါ့မူလာတန်းရောအလေတန်းရောလည်းဖြစ်တာမျိုးပေါ့နော် အဲ့လိုပေါ့ဒီတစ်ခုမှာတော့ညီမတို့အမူလာလည်းမဲ့အဓိကလုပ်ဝင်နေတယ်ညီမတို့တခြားလည်းလည်းမိတဲ့ဟွာတွေကနေပြီးတော့လေပေါင်းပြီးတော့လုပ်ပေးနေရမျိုးလည်းရှိပါတယ်
ဟုတ်ကဲ့အဲ့တော့ CDM လုပ်နေတဲ့ဆိုပေမဲ့လည်းကိုကဒီပညာရေးကဏ္ဍထဲမှာသင်စားမှုတွေအခါမဲ့ပဲဖြစ်ဖြစ်ဒီလိုပေါ့နော်ကိုတက်နိုင်တဲ့ဘက်ကလောက်တာတွေကတော့အမြဲတမ်းဆက်ရှိနေတယ်ဒီပညာရေးကဏ္ဍကတော့ရက်မသွားဘူးဆိုတဲ့ပုံစံမျိုးရောပြောလို့ရမလား
ဟုတ်ကဲ့ပြောလို့ရပါတယ်မညီမတို့ဒီပညာရေးပေါ့နော်ညီမတို့တောင်းတင်ရောမှာဆိုရင်လေခလေးတွေကတောင်းသားတွေက CDM လုပ်နေတဲ့တက္ကသိုလ်ကောလိပ်တောင်းသားတွေရှိရလေအဲ့ကျောင်းသားတွေအတွက်တင်ရိုးတွေလည်းပြင်နေပါတယ်။အဲ့ဒါကြီးလည်းဒါညီမတို့ကသာညီမတို့ပေါ့နော် CDM လုပ်တဲ့ဆရာဆရာမတွေပူးပေါင်းပြီးတော့ CDM လုပ်တဲ့ကလေးတွေလည်းရက်မနေရအောင်ပေါ့နော်သူတို့အတွက်လည်းလေးလာဖို့တစ်ခုခုရှိနေအောင်ညီမတို့ video သင်ခန်းစာတွေပါပြီးပြင်နေကြပါတယ်။အဲ့ဒါကြီးလည်းရှိပါတယ
်။ဆေးဥချူရေးကိုမလိုလားလို့ CDM လုပ်ကြပေမဲ့ CDM လုပ်တဲ့ဝန်ထမ်းတွေအတွက်အခက်အခဲတွေအဖက်ဖက်ကလာတဲ့ဖိအားတွေရှိနေတာကိုလည်းဆရာမတွေကပြောပြပါတယ်။အခုဆိုရင်ကိုဗစ်ကပ်ပြီးတကြောပြန်ကူးစက်မှုတွေတိုးလာနေတာကလည်းစိုးရင်စရာအခြေအနေဖြစ်နေတာပါဒီလိုခက်ခဲတွေကြားကပဲတန်းပြည်ရဲ့ရေရှည်အနာဂတ်ကိုမျှော်မှန်းပြီးဆေးအုပ်ချုပ်ရေးရန်တရားမဆက်နိုင်အောင်တန်းပြည်မှာဒီမိုကရေစီအုပ်ချုပ်ရေးပြန်လည်ရရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပညာရေးဝန်ထမ်းတွေကတော့ CDM လှုပ်ရှားမှုမှာဆက်ပြီးတော့ပါဝင်နေကြတယ်လို့ဆီယမ်မတွေကပြောဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်မျိုးသမီးခန္ဓာကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျဖြေပါရှင်
မကင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းမရဲ့သုတဆုံလေအမေရိကန်တစ်ခွေမှာတင်ဆက်ပေးချင်တာကတော့ဘီလီယနာတထဲကြီးဂျက်ဘီဇိုရဲ့အာကာသခီးစဉ်ကိုဗစ်ဒဏ်နဲ့ဒီအပူလိုင်းဒဏ်ကိုခံရတဲ့စိုက်ပျိုးရေးသမားတွေအကြောင်းကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်။
Amazon ကုမ္ပဏီကိုထူထောင်သူဘီလီယနာ Jeff Bezos ဟာမကြခင်ရက်ပိုင်းမှာဒူဘိုင်းကုမ္ပဏီကအာကာသယာဉ်နဲ့ကမ္ဘာအမြေပြင်အထက်မိုင်60အကွာမြေပြင်ဆွဲငင်အားကင်းတဲ့အာကာသတဲ့အထိတွားရောက်လည်ပတ်ဖို့အစီအစဉ်ထားပါတယ်။ Online ကနေဈေးရောက်တဲ့ကုမ္ပဏီရဲ့ CEO ရာရူးကနေဇူလိုင်5ရက်နေ့မှာအနားယူပြီးတဲ့နောက်ငယ်စဉ်ကတည်းကစိတ်ဝင်စားတဲ့အာကာသနဲ့ပတ်သက်ပြီးပိုအချိန်ပေးနိုင်ဖို့အတွက်လည်းဖြစ်ပါတယ်။Jeff Bezos ရဲ့ဒီခီးစဉ်ကတော့ကမ္ဘာအပြင်ဘက်ထိထွက်ပြီးတော့လေပတ်ဖို့ဟာသူဟာ9နှစ်သားလောက်ကလေးကအာကာသထဲကိုသွားဖို့အိမ်မက်တွေမက်ခဲ့တယ်လို့ဆိုပါရယ်။လာမယ့်ဇူလိုင်20ရက်နေ့မှာဒူဘိုင်း Blue Origin ကုမ္ပဏီကအာကာသယာဉ်နဲ့ထွက်ခွာမှာပါ။ဒီကုမ္ပဏီကို2000ခုနှစ်မှာထူထောင်ခဲ့ပါရယ်။အာကာသကိုစူးစမ်းလေ့လာပြီးတော့လကဘာပေါ်မှာလည်းလူသားတွေအမြင်နေထိုင်နိုင်အောင်ဆောင်ရွက်ဖို့အစီအစဉ်ရှိပါရယ်။ Jeff Bezos က
This is Blue Moon. We've been working on this lander for 3 years.
ဒါကတော့ blue moon မှာလဘော်ဆင်းသက်မဲ့ယာဉ်ကိုဖန်တီးနေတာ3နှစ်လောက်ရှိပါပြီဒီယာဉ်ကကြီးပါတယ်3.6 metric ton လေးရဲ့ယာဉ်ကိုလမျက်နှာပြင်ပေါ်မှာညင်ညင်သာသာတိတိကျကျနဲ့ဆင်းသက်ပါလိမ့်မယ်လို့သူကပြောပါတယ် Texas Spine ကနေလွှတ်တင်မဲ့ယာဉ်မှာလူ6ဦးလိုက်ပါစီးနေနိုင်ပါတယ်စွန့်စွန့်ဆဆလောက်ရမှာလက်တွဲညီခဲ့ကြတဲ့သူ့ရဲ့ညီကိုလည်းခရီးစဉ်မှာလိုက်ပါဖို့သူကပြောပါတယ
် I really want you to come with me would you
Are you serious
I am I think it would be meaningful.Have my brother there.
Jeff Bezos ကသူ့ညီကိုသူနဲ့အတူခရီးသွားဖို့မေးရမှာသူ့ညီ Mark Bezos ကပြန်ပြောခဲ့တာပါ။ခရီးစဉ်မှာသူတို့ညီကိုနှစ်ဦးအပြင် Jeff Bezos ရွေးချယ်ထားသူအထူးဧည့်သည်တဦးကတော့အသက်82နှစ်အရွယ်လေယင်မူအောင်တဦးပါ1969နှစ်တည်းစီက Mercury 13ဆိုတဲ့အမျိုးသမီးအဖွဲ့ကိုအာကာသယာဉ်မှူးတင်နန်းတွေပေးခဲ့ရမှာ Wally Fang လည်းပါဝင်ပါတယ်။သူဟာ American Leader ရဲ့အစောဆုံးကြတဲ့လေယာဉ်မှူးတွေထဲမှာပါဝင်ပြီးတော့အာကာသယာဉ်မှူးဖြစ်ဖို့လျှောက်ရမှာတော့အမျိုးသမီးဖြစ်နေတာကြောင့်ဆိုပြီးတော့ပယ်ချခံခဲ့ရဘူးပါတယ်။အဲ့ဒီအချိန်က NASA အာကာသယာဉ်မှူးတွေကိုစစ်ဖက်ကသာအရေးချင်းစစ်ဆေးရွေးချယ်ခဲ့တာဖြစ်ပြီးအားလုံးဟာအမျိုးသားတွေကြီးဖြစ်ပါတယ
်။ You're in zero gravity for 4 minutes.You come back down.
ဘာမြေပြင်ဆွဲရလုံးဝမရှိတဲ့နေရာမှာ4မိနစ်ကြာနေရမှာပါ။ပြီးတော့ခန္ဓာရမှာပြန်ဆင်းပြီးတကားကိုဖွင့်အပြင်ထွက်လိုက်တဲ့အခါမှာပထမဆုံးပြောတဲ့စကားကဘာဖြစ်မလဲဗျာလို့ Jeff Bezos ကမေးလိုက်တာပါ။
I was say honey that was the best thing that
happened. ဘာတခြားဖြစ်ပြလာမှာဒီတစ်ချိန်ဟာအကောင်းဆုံးအတွေ့အကြုံတစ်ခုပါလို့ပြောမယ်ဆိုတဲ့အကြောင်း Fan ကဆိုပါတယ်။ဖန်ကအသက်88နှစ်ရှိပြီဖြစ်တာကြောင့်အာကာသကိုသွားမဲ့အသက်အကြီးဆုံးသူအဖြစ်စံချိန်တင်သွားပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အာကာသယာဉ်မှူးဂျွန်ဂလန်ကတော့1988ခုနှစ်အသက်89နှစ်အရွယ်မှာ Discovery ယာဉ်နဲ့လိုက်ပါပြီးသူတေသနလုပ်ခဲ့ပါတယ်။နောက်ထပ်လိုက်ပါမဲ့သူတဦးကတော့လွတ်နေတဲ့ခုံတစ်ခုံအတွက်ဒေါ်လာ28သန်းပေးပြီးတော့ဝယ်ယူသွားသူပါ။ဝယ်တဲ့သူကတော့ဘယ်သူဘဝမှမသိသေးပါဘူး။အဲ့ဒီငွေတွေကိုလည်းပရဟိတလုပ်ငန်းတွေမှာအသုံးပြုမှာပါ။ နိုင်ငံပေါင်း143နိုင်ငံကလူပေါင်း 6,000 ကျော်ဒီလေလံပွဲမှာပါဝင်ခဲ့ပါတယ
်။ Sold $28 million to number 107.
ဒီနေ့မကုန်ခင်မှာလည်းအခုလိုခီးစဉ်မျိုးတွေပြည့်စွံ့နိုင်ဖို့ဒေဇုံနဲ့ Blue Origin Company ကစီစဉ်နေပြီးတော့တခုံစားအတွက်ဘယ်လောက်ပေးရမလဲဆိုတာတော့အခုချိန်ထိမသိရသေးပါဘူး။ခီးသွားသူတွေအနေနဲ့ဘေးအန္တရာယ်ကင်းလာဖို့ပြသဖို့အတွက်ဒေဇုံကပထမဆုံးခီးစဉ်မှာလိုက်ပါတော့ပါ။ဒီမတိုင်ခင်မှာတော့15ချိန်လောက်စမ်းသပ်ပြန်တန်းထားပြီးပါပြီခင်ဗျာ။ဘရိတ်ကန်ပြည်တော်စုမှာကိုဗစ်ရောဂါကူးစက်မှုတချို့ပြန်ဖြစ်လာတာမှာအဲ့ဒီလိုရောဂါဖြစ်ပွားတဲ့ပြည်နယ်တွေဟာကိုဗစ်ကာကွယ်ဆေးထိုးသူအရေးအတွက်နေပါတဲ့ပြည်နယ်တွေဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်မှာဆိုရင်လည်းကိုဗစ်ကူးစက်မှုကြောင့်လူရာနဲ့ချီဆေးရုံတက်နေရတာပါ။ကိုဗစ်ရောဂါစဖြစ်စအချိန်မှာတော့ကာကွယ်ဖို့ဆေးမရှိတာကြောင့်အကြောင်းကိစ္စကြီးငယ်မရှိဘဲအိမ်ပြန်မထွက်ကြဘူး။နှာခေါင်းစည်းတက်ကြဖို့ခက်ခွာခွာနေကြဖို့သာတာဝန်ရှိသူတွေကတိုက်တွန်းနိုင်ခဲ့ကြတာပါ။ဒါပေမဲ့လည်းအခုခါမှာတော့ကာကွယ်ဆေးရှိလာပြီဖြစ်တာကြောင့်ကာကွယ်ဆေးထိုးဖို့တိုက်တွန်းပေမဲ့တချို့ကတော့ဆေးထိုးဖို့ငြင်းဆန်နေကြသေးပါ။ဒါကြောင့်ကာကွယ်ဆေးထိုးဖို့ဆွဲဆောင်တဲ့အနေနဲ့အစိုးရတာဝန်ရှိသူတွေကနီလန်းတချို့တုံးလာတာမှာဆေးထိုးတဲ့သူတွေကိုကန်ဆယ်မေးဖောက်ပြီးတဲ့အစီအစဉ်လည်းပါဝင်ပါတယ်။ကော်လိုရာဒိုပြည်နယ်မှာတသန်းစုထိမဲပေါက်သွားသူကတော့ကလေးလေးဦးရဲ့မိခင်မှာ Heidi Russell က
I'm usually not a person that's very scared but this is very intimidating.
ပုံမှန်အားဖြင့်ဆိုရင်တော့တိတ်ပြီးတော့အံ့အားသင့်ဖြစ်တတ်တဲ့လူမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းခုလိုထိပေါက်လိုက်တဲ့ဆိုတာကြားလိုက်ရချင်းကတိတ်ပြီးတော့အံ့ဩတုန်လှုပ်သွားမိရတယ်။ဒီသတင်းကိုသိလိုက်ရတာ24နှစ်လောက်ပဲရှိသေးတာဆိုတော့တကယ်ဟုတ်ရဲ့လားဆိုပြီးတော့လဲစိတ်ထဲကအခုထိဖြစ်နေတော့မှလို့ဆိုပါတယ်။ဇွန်လနဲ့ဇူလိုင်လအစောပိုင်းသတင်းပတ်၅ပတ်တာကာလအတွင်းကော်လိုရာဒိုပြည်နယ်မှာနေထိုင်သူတွေကိုအပတ်စဉ်ကန်ဆယ်မဲဖောက်ပေးတာမှာတယောက်ကိုတသန်းနှုံနဲ့၅ဦးကန်ဆယ်မဲပေါက်ခဲ့တာပါကိုဗစ်ကာကွယ်ဆေးထိုးသူစီးရင်တွေကနေအခုလိုကန်ဆယ်မဲပေါက်ပြတာလည်းဖြစ်ပါတယ်အမေရိကန်ရဲ့ရင်ဆိုင်နေရတဲ့အပူလိုင်းဒန်တော်မီမိုးကောင်ရေရှားဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့မကြသေးခင်ရပိုင်းကခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ဒေသခံတွေအနေနဲ့တဘာဝဘေးအန္တရာယ်တွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်နေရလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုအနောက်မြောက်ကဝါရှင်တန်ပြည်နယ်ကနေဒါအနောက်ဘက်ဒေသတွေမှာစံချိန်တင်အပူချိန်လွန်ခဲ့မှုကြောင့်လူတွေရာနဲ့ချီတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေဆွေးနွေးခဲ့ကြပါတယ်။အပူချိန်လွန်ခဲ့မှုကြောင့်ဒေသခံတွေအထူးသဖြင့်စိုက်ပျိုးရေးသမားတွေ၊မွေးမြူရေးသမားတွေလည်းအခက်အခဲမျိုးစုံကြုံနေရတာပါ။တူမြောင်အင်းအိမ်တွေလည်းရေခန့်ချောက်ကုန်တာကြောင့်အခုအခါမှာမြေအောက်ရေကိုပဲသုံးနေရတယ်လို့ဆိုပါတယ်အိုက်ဒါဟိုပြည်နယ်ကစိုက်ပျိုးရေးသမားကာလ်ပက်ဒယ်တန်ကရေခန့်ချောက်လာတဲ့အခြေအနေကိုအခုလိုပြပြပါရယ
်
ဒီနေရာက Richfield တူမြောင်အခြေပါကိုရုံးကဆိုရင်တော့ဒီမှာအခုလိုရက်လိုက်ရင်ရေကလေပင်ဒါမှမဟုတ်ခေါင်းဆောင်မြုပ်ပါတယ်လို့သူကပြောပါတယ်ဆောင်းတွင်းမှာအနီးနားတစ်ဝိုက်ကတောင်တွေပေါ်မှာနှင်းသိမ့်မကြသလိုမိုးလဲမရွာတာကြောင့်ရေခန့်ချောက်မှုပြဿနာကျုံလာတာပါရေရှားပါတဲ့နေရာဒီတွေမှာနှင်းတွေအရေးပြောလို့ရှိပြီးစမ်းကြောင်းတွေလည်းဒီရေစီးစင်းလေရှိပါတယ်ပုံမှန်အားဖြင့်ဆိုရင်တော့ဒီရေလောင်တမန်ဟာဆိုရင်လဲကျူဘစ်မီတာ235သန်းအထိရောက်လို့ရှိပြီးတော့အခုအခါမှာအဲ့ဒီပမာဏရဲ့၄ပုံတစ်ပုံလောက်တောင်မရှိတော့ဘူးလို့ဆိုပါတယ်
My way of endured many short water years.
ရေရှားမှုဒဏ်ကိုနှစ်တော်ကြာကျုံလာရပေမဲ့အခုဆိုရင်ဇွန်လလလေထိရောက်အောင်တော့ရေကမခံတော့ပါဘူး။ကျွန်တော်တို့မှာရှိတဲ့ရေကလည်းဇွန်လ10ရက်နေ့လောက်ကတည်းကကုန်သွားပါပြီလို့ပြောသွားတာပါ။1955ခုနှစ်ကတည်းကခုတကြိမ်ဟာအချောက်တွေ့ဆုံးနှစ်ဖြစ်တာကြောင့်စိုက်ပျိုးရေးကဏ္ဍမှာထိခိုက်ရင်မွေးထားတဲ့တရိတ်ဆန်တွေကိုကျွေးစရာအစားအစာအလုံးလောက်ရှိတော့မှလည်းမဟုတ်ပါဘူး
။ Why we chosen rather than by hay or
စာဝယ်ကျွေးမလားဒါမှမဟုတ်ဒီတိရိစ္ဆာန်တွေကို truck ကားနဲ့တခြားအစာရည်စာပို့တဲ့နေရာရွှေ့မလားလို့စဉ်းစားပြီးတဲ့နောက်ဆုံးတော့ရောင်းလိုက်ဖို့ပဲဆုံးဖြတ်ခဲ့ပါတော့တယ်လို့သူကပြောပါတယ်။1940လောက်ကတည်းကစားခဲ့တဲ့မိသားစုစီးပွားရေးကို short ချလုပ်ကင်ရတော့မဲ့အနေထားလဲဆက်ရောက်လာပါတယ်။စိုက်ပျိုးရေးသမားတွေအနေနဲ့နှစ်ပေါင်းများစွာအခက်အခဲတွေကိုကြံ့ကြံ့ခံခဲ့ပေမဲ့အထူးသဖြင့်အခုလိုအချိန်မှာစိုက်ပျိုးရေးကဏ္ဍကနေထွက်တဲ့စားတောက်ကုန်တွေဈေးကွက်ထဲဆက်ရှိနေဖို့ဆိုရင်တော့အစိုးရဘက်ကအကူအညီပေးဖို့လိုအပ်ကြောင်းလဲသူကထောက်ပြပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ကြရအောင်ပါ
မကြသေးခင်ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်စကိုင်းတန်းကျင်းမြို့နယ်ထဲမှာမပေါက်ခွဲပဲကျန်းနေတဲ့ RPG ကိုတွေ့လို့မသိနားမလဲပဲအိမ်ပြန်ယူလာပြီးထုရိုက်နေရကနေတေဆုံးခဲ့ရသလိုတိုက်ပွဲတွေဖြစ်ပွားရတိုင်းရင်းသားဒေသတွေမှာအလားတူမပေါက်ခွဲသေးတဲ့ခြေတွေ
ငင်းမြုပ်မိုင်းတွေကြောင့်တည်ဆုံးရတာတွေမကြကနာကျုံနေရတာပါဒါတွေကိုကာကွယ်နိုင်ဖို့အတွက်အချက်၃ချက်သိထားဖို့လိုတယ်လို့အထူးတပ်ဖွဲ့တွေအတွက်စီးရီးတန်တန်းပေးနေသည့် American စစ်မှုထမ်းဟောင်းသူမျိုးဆိုတာဖြစ်တယ်
တို့ဒီစီမံကိန်းချက်ပေါ်ချထားတာတော့အားသုံးလုံးနဲ့သွားအားသုံးလုံးကပါလဲဆိုတော့ကြတော့ပထမဆုံးအားက recognize လုပ်ရမယ်ဒီအားပါလဲဆိုတော့အတိမဲ့တိရမယ်အတိမဲ့ပြမယ်ဟာဒါကြီးစံပုံစံပဲဒါပောက်ကွဲတဲ့အရာတစ်ခုပုံစံပဲเนาะစိန်ပြောင်းလည်းဖြစ်မယ်เนาะ RPG take food လည်းဖြစ်လိမ့်မယ်เนาะလက်ပစ်ပုံးတို့ဟာမျိုးလည်းဖြစ်လိမ့်မယ်ဆိုတော့ဒါကတော့နည်းနည်းတိထားဖို့လိုအပ်တယ်ပေါ့เนาะအဲ့ဒါအနာမသွားပါနဲ့ပထမဆုံးအားတစ်ဆင့်now ဒုတိယအာကပါလဲဆိုတော့ retreat ကပါလဲဆိုတော့အနောက်ကိုပြန်ဆုတ်မယ်ဒီနေရာမှာဒီဘုံကိုတွေ့တယ်ဆိုတာကိုမှတ်ထားမယ်ဟိုချင်းခတ်လိုက်တာတို့ဘယ်လိုပြောမလဲအတိမတ်တစ်ခုခုပြရတာပေါ့ဒီနေရာလူမသွားအောင်လို့เนาะပြန်ပြီးနောက်တစ်ခါပြန်လာတဲ့အခါမှာဘယ်နေရာလဲဆိုတော့သိအောင်လို့မှတ်ထားရမယ်တတိယအာကကြတော့ report ကပါလဲဆိုတော့စစ်တပ်ကပဲဖြစ်KNU ကပဲဖြစ်ဘယ်သူပဲဖြစ်ပေါ့နော် CA join နေတဲ့သူမဟုတ်ဘူးဆိုလဲအရာရှိတယောက်ယောက်ပေါ့နော်တိတတ်တဲ့လူတယောက်ယောက်ကိုအကြောင်းကြားပြီးတော့ကျသူတို့ကနေပြီးစစ်သားတွေပါတယ်လာပြီးတော့ကျတော့ကြည်ပေးပါလှုပ်ပေးပါအဲ့ဒါကိုပြန်ပြီးတော့ကျတော့ဖောက်ခွဲလိုက်ရင်လည်းဖောက်ခွဲရမယ်ဒါဖောက်ခွဲတဲ့အခါမှာလည်းဒီလိုမျိုးတံပြားတွေပါရင်လည်းအကုန်လုံးကာထားပြီးတော့ကျတော့နော်အားလုံးလုံခြုံအောင်လို့လုပ်ပေးရလိမ့်မယ
်ဟုတ်ကဲ့ဆရာပရမအောင်ဆောက်ဆောက်အာတုံးကူရဲ့ပထမအာပေါ့နော်ခွဲခြားပြီးသိရမယ်ဆိုတော့ဒီဆက်လက်နဲ့ပစ္စည်းတွေဒီလိုမျိုးဟိုမပေါက်ကွဲသေးတဲ့ခြံခဲ့တဲ့ဥစ္စာအမျိုးအစားလေးနည်းနည်းပြောပြပေးပါဘယ်ပစ္စည်းကဘယ်လိုမျိုးရှိတယ်ဆိုတာနည်းနည်းပြောပြပေးပ
ါပစ္စည်းတွေကတော့အများကြီးပဲဗျဒီဟာဘုံတွေကမျိုးစုံရှိတယ်ဆိုတော့ဒုတိယကဘာစကစပြောမယ်ဆိုမြန်မာပြည်မှာခြံရှိခဲ့တဲ့ဘုံတွေလည်းရှိတယ်အဲ့ဒါတွေကတော့ဒီကြည်ဘူးတွေတို့နောက်ပြီးတော့ကြလင်းရင်ဘုံကျတဲ့အခါမှာခြံခဲ့တဲ့ဘုံတွေအဲ့ဒါတွေကတော့ဟောင်းနေပြီ။နောက်တချို့ဟာတွေကတော့ထုလည်းမပေါက်ဘူး။ကြည်တန်လိုဟာမျိုးအမှားကြီး။နောက်တစ်မျိုးရှိတာကအခုကျိုးဆွဲဘုံဆိုတာမြန်မာလိုပြောမယ်။အင်္ဂလိပ်လိုပြောမယ်ဆိုတော့ claymore ပေါ့နော်။ claymore ကကြာတစ်ပင်တွေပါထဲမှာခြိထားပြီးတော့ကြာဒီမျိုးကျိုးလေးနဲ့ကာထားခြေထောက်နဲ့တိုက်ပြီးရဆိုရင်ကွဲတယ်ပေါ့။အဲ့ဒါ claymore ဒီကျိုးခြိဘုံပေါ့။ပြီးတော့ကြတော့ဒီ RPG ကတော့ပခုံးတင်ပစ်တဲ့ဟာရှိတယ်။ motor ကတော့စိန်ပြောင်းဘုံကိုဒီပြောင်းထဲမှာထည့်ပြီးကြတော့သူကတနက်လိုပဲအပေါ်ကိုပြစ်သွားတယ်ဟာဆိုတော့အဲ့ဒါရဲ့နောက်မြေမြုပ်ဘုံတွေလည်းရှိပါတယ်မြေမြုပ်ဘုံတွေကမြန်မာပြည်မှာတော့အများကြီးပါပဲဒုတိယကဘာစစ်ကောအခုစစ်တပ်ကရောလှုပ်ထားတာတွေလည်းအကုန်လုံးခြေထောက်နဲ့နင်းလိုက်တဲ့အခါမှာတခါတည်းဒီခြေထောက်နင်းလိုက်တဲ့အခါမှာမပေါက်သေးဘူးသူကဒီခြေထောက်ကိုပြန်ကြွားသွားမှပေါက်တယ်ဟာရှိတယ်အဲ့လိုဘုံတွေတော့ရှိတယ
်ဟုတ်ကဲ့ဒီ RPG ရဲ့အလုပ်လုပ်ပုံကိုပြောပြသေးပ
ါ RPG ကသူကဘာလဲဆိုတော့ပခုံးတင်ပြစ်တယ်ဟာနော်တနက်လိုပဲသူကပြစ်တာနော်ပခုံးကိုတင်ပြီးကြတနက်လိုပဲပြစ်လိုက်တာပြစ်လိုက်တဲ့အခါမှာသူက primer ရှိတယ်အဲ့ primer ထိလိုက်တဲ့အခါမှာဒီဖင်ကဖူးကနေပြီးကြသူထွက်သွားတယ်ဒီအရှိတက်တဲ့ကိုသွားတာပေါ့နော်ဆိုတော့ကျွန်တော်ပြောမယ်ဒါရေးတန့်ဘူးကျွန်တော်ဒါနမူနာပြနော်ဒါဖင်ကိုထိလိုက်တယ်ဒုတိယအဆင့်ကထိဖူးကဒီမာတဲ့နေရာမှာထိတယ်ဆိုရင်သူကပေါက်တယ်ဆိုတော့ကြတော့ဒီကောင်ကရှင်ပွက်တယ်ကြာသွားမယ်ဆိုမပေါက်ဘူးရှင်ဘွယ်ပဲကြာသွားမယ်ဆိုရင်မပေါက်တဲ့ခါမှာလူကနေပြီးတော့ဘယ်သူပဲဖြစ်ဖြစ်ကောက်ရတဲ့သူကသွားယူပြီးတော့ကြာတော့အမှသွားပြီးတော့ဒီလိုမျိုးထုတယ်ဆိုရင်တော့ပေါက
်မထုမီစင်းနေပါနော
်ဟုတ်ကဲ့ဟုတ်ကဲ့ထိတ်ကအရေးကြီးတယ်ထိတ်တီးရအရေးကြီ
းစိန်ပြောင်းကြတော့ဒီလိုမျိုးပြစ်လိုက်ပြီးတော့မပေါက်ဖဲနဲ့ကြံလာရှိလား
ဟုတ်ရှိတယ်စိန်ပြောင်းလဲအဲ့တိုင်းပဲစိန်ပြောင်းနဲ့ RPG ကအတူတူပဲ RPG ကတက်တယ်သွားတာစိန်ပြောင်းကအပေါ်ကနေပြီးတော့ဒီလိုသွားတာဆိုတော့ကြစိန်ပြောင်းဆိုရင်ဒီဒီမှာဒီပြောင်းပေါ့နော်တရားပြောင်းဆိုရင်ပြောင်းနေလို့သူကထည့်လိုက်တယ်ထည့်လိုက်ပြီးတော့မှဖုန်းကိုထောက်သွားထောက်သွားပြီးတော့ဒီတိုင်းပဲ RPG လိုပဲထိထူးရနေပြီးတော့ကြာတော့ဒီလိုဖိလိုက်တဲ့အခါမှာအကုန်လုံး live ဖြစ်သွားပြီ live ဖြစ်သွားပြီဆိုတော့ဒီကောင်ကအသက်ရှင်သွားပြီခင်ကိုမထိဘူးဆိုရင်ထိလဲထိလဲမပေါ့ဘူးဒီဖင်ကြီးကဟိုဟာချန်သေးတယ်ဆိုရင်ပြောတာဆိုတော့အတူတူပါပဲစိန်ပြောင်းရတယ် RPG နဲ့
ဘုံနေကြတော့ဘုံအမျိုးစားတွေဆော့ဆော့ပြောတော့တာ
ဘုံကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုနနတီးပေါ့နော်နနတီးရှိတယ်နနတီးကတော့ဒီလက်ပြဘုံလက်ပြပုံးမှာဆိုလဲဒီတချို့နေရာတွေမှာသူကဒီအထစ်အထစ်လေးတွေပေါ့နော်ဒီလိုမျိုးအထစ်အထစ်လေးတွေသူကလှုပ်ထားတာသူအဲ့နေရာအရန်ပျော့တယ်နေရာဆိုတော့ဒီပင်ကိုဆွဲလိုက်ပြီဆိုရင်လက်ကကင်ထားရင်မပေါက်သေးဘူးဒီပင်ပြန်ထိုးလို့ရတယ်ပြစ်လိုက်မှလက်မှကင်ထားတဲ့အတန်လိုဟာမျိုးရှိတယ်အဲ့ဒီတန်ကနေပြကြတော့လန်ထွက်သွားပြီးကြမှအဲ့ဒါတ
30กัน50กันအတွင်းမှာတော့ပေါက်တယ်မပြစ်ခင်မှာဒီကောင်ပြင်ထိုးလိုက်မယ်ဆိုမပေါက်ဘူးပေါက်တဲ့ခါမှာလဲဒီနှံ့ရံနေမှာသူကပျော့ရနေရတဲ့နေရာနေပြီးတော့ပေါက်သွားဆိုအထဲထဲမှာရမ်းမရှိတာပြင်ရတန်စားရကွဲပြီးတော့ကြာလူတွေပါတယ်ထိမိခိုက်ပြီးတာပေါ့နော်အဲ့ဒါလက်ပြပုံဒီနေမျိုးမိုင်းနေကြတော့အဲ့ရနေမိရဲ့အခါမှာပေါ့နော်ထိကြပြီးတော့တေးလာများဆိုတော့ဒီနေမျိုးမိုင်းအန်နေကြတော့
မြေမြုံမိုင်းရတော့ဒါမပြောနိုင်ဘူးเนาะဒါကိုယ်ကပဲနေရာမှာမြေမြုံမိုင်းရှိရဲဆိုတော့တည်တဲ့နေပေါ့เนาะမြေမြုံမိုင်းရလဲပုံစံအမျိုးမျိုးရှိတယ်ခုနကလိုပဲဘူးလေးကိုကျွန်တော်မြေထဲမှာမြှုပ်ထားလိုက်တယ်ဘွာ pressure plate လို့ခေါ်တယ်အဲ့ဒါတော့သူကခြေထောက်နဲ့တက်မီးမိတာတို့ကားနဲ့ပဲမြေပြင်ကြီးမိတာဖြစ်ဖြီးပြီးတော့ကြတော့ပြန်ကြွားွားတဲ့အချိန်မှာတချို့မိုင်းတွေကဖိလိုက်တဲ့အခါမှာတခါတန်းပေါက်တာရှိတယ်ဖြီးပြီးတော့ကြတော့ပြန်ကြွားွားတဲ့အခါမှာပေါက်တဲ့ဟာရှိတယ်မြေကြီးထဲမှာမြှုပ်ထားတယ်ဆိုတော့ ปอกก้วยอ้าก็อโป่งตัวล่ะสรุปอาจารย์รู้6รอบนี่ไปเป็ดตาดิไปเป็ดตาป่ะเนาะโหละติดแต่อ๋อเนี่ยเย็นหมึกแต่หาเนี่ย2นิ้วไปใช่มาป่ะเนาะอเมียวๆมาอ่ะปอกก้วยเสียตะคู่เว้ยตัวเพรสเชอร์เนี่ยหลุดท่าเลยดีพี่อ้าเนี่ยเว้ยอกลงก็တော့ดาพี่อ้าเนี่ยเว้ยหลุดตาละเป็ดบงก็เลยละกะไก่หน้าผีท่าเนาะเนาะดาดีเปลี่ยนหลุดไล่ตาเนี่ยเผาอุ้ผอกตัวโหลเว้ยเปียมีอ่ะเนี่ยเปียทีเพียงไล่วาไปมาไอ้ออก
နော် retreat ဆိုတာပြောပြပေးပ
ါ retreat ဆိုတာတော့ဒီနေရာကိုနော်လူတွေမလာအောင်လို့ဟဲ့အောင်နေမလာကြတဲ့ဒီနေရာမလာကြနဲ့ပေါ့နော်ဒီနေရာဒီမှာဒီနေရာမှာပောက်ကွဲစရာတခုရှိရယ်ပေါ့နော်ဆိုတော့ကြတော့ဒီနေရာမှာအုပ်ချုပ်နေတဲ့သူကိုအကြောင်းကြားရမယ်ဘသူပဲအုပ်ချုပ်အုပ်ချုပ်တာဝန်ရှိတဲ့သူဒီနေရာဒီနေရာကိုကျွမ်းကျွမ်းကျင်လုပ်တတ်တဲ့သူတယောက်ယောက်သက်ဆိုင်ရာကိုအကြောင်းကြားရမှာပေါ့နော်အကြောင်းကြားနေတဲ့အချိန်မှာအလံလိုဟာမျိုးအုပ်ချုပ်ဆိုအုပ်ချုပ်ဆိုချွတ်ပြီးကြတော့ထားထားခဲ့လိုက်ဘယ်နေရာမှာရှိရဆိုတော့ပြန်ပြီးကိုပြန်လာတဲ့အခါမှာသိရအောင်လို့အမဟုတ်ဘူးဆိုလည်းဒီဝေးဝေးမှာနေဘယ်နေရာမှာလဲဆိုတာမှတ်ထားဘေးနားမှာလူတယောက်ရှိရဆိုရင်ဘေးနားမှာလူတယောက်ကိုသွားပြီးကြတော့အသက်ဆိုင်ရာကိုအကြောင်းကြားခိုင်းပြီးသူတို့လာလိမ့်မယ်အဲ့ဒါ report ပြောတာ
အဲ့ဒါခုစလုံးပေါ့နော်အဲ့ဒါဒုတိယချက်ကောတတိယချက်ကောလောက်တင်လာလေပေါ့နော
်ဟုတ်ကဲ့
ဦးမျိုးဆောင်ရဲ့ပြောကြားခြင်းနဲ့ပဲဒီပစံပတ်အတွက်တိတ်ပန်နေနေပြန်ရောကန္နာကိုဒီမှာပဲပြန်လာလိုက်ပြည့်စီနောက်တစ်ခါမှပြန်ပြီးဆုံး
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ခန္ဓာအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်း COVID-19 ရောဂါကူးစက်သူပေါင်း 4,300 ကျော်ဒီကနေ့ဓာတ်ခွဲအတည်ပြုတွေ့ရှိပါတယ်။ဓာတ်ခွဲစစ်ဆေးမှုပေါင်း 15,849 ခုမှာပိုးတွေသူပေါင်း 4,320 ဦးရှိတယ်လို့အားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည7နာရီကထုတ်ပြန်လိုက်တာဖြစ်ပါတယ်။24နာရီအတွင်းမှာတော့ COVID-19 ကြောင့်သေဆုံးသူက64ဦးထိရှိခဲ့ပြီးတော့အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူစုစုပေါင်းက 3,685 ဦးထိရှိသွားပြီဖြစ်ပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာ COVID ပိုးတွေသူအရေအတွက်ရောသေဆုံးသူအရေအတွက်ဟာတစ်နှစ်ထက်တစ်နှစ်ဆန်းချိန်တွန်ပြီးတော့တိုးလာနေပါတယ်။ကယောဂါစတင်ချိန်ကလေးကဓာတ်ခွဲစစ်ဆေးမှုပေါင်း 28 သိန်းဝန်းကျင်လှူထားပြပါပြီ။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဓာတ်ခွဲစစ်ဆေးမှုကပိုးတွေသူပေါင်း 28.43 ရာခိုင်နှုန်းပြန်လည်တက်တာသွားသူက 89.3 ရာခိုင်နှုန်းနဲ့သေဆုံးမှုက2ရာခိုင်နှုန်းထိရှိတယ်လို့ဖော်ပြပါရှိပါတယ်။နိုင်ငံတော်ဝန်မှာပိုးကူးစက်မှုတွေမြင့်တက်နေတာကြောင့်ကယောဂါထိန်းချုပ်ရေးမလိုအပ်ဖက်နဲ့အိမ်ပြေမထွက်ကြဖို့ stay at home အမိန့်တွေကိုရန်ကုန်တိုင်းက10မြို့နယ်အပါအဝင်တခြားဒေသတချို့မှာလည်းလက်တလောထုတ်ပြန်ထားပါတယ်။အခုအချိန်ကြီးဆိုရင်မြန်မာနိုင်ငံတော်ဝန်လုံးမှာ stay at home အမိန့်ထုတ်ပြန်ထားတဲ့မြို့နယ်က44ခုထပ်မံရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာ February 1ရက်နေ့ဆီယနာသိမ်းပြီးကတည်းကဆန္ဒပြမှုတွေနဲ့အတူကျန်းမာရေးဝန်ထမ်းတွေရဲ့ CDN အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေကြောင့်ယောဂါပိုးစစ်ဆေးနိုင်မှုအားနည်းနေတယ်လို့ကျန်းမာရေးစနစ်ဟာလည်းလုံးဝပြိုလဲမလို့ဖြစ်နေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်9လကျော်ကြာလာတဲ့အထိဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့အခုချိန်ထိနိုင်ငံဒေသဆုံးမှာနေ့စဉ်လိုပေါ်ပေါက်နေစေဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။တောက်ကြညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ PJ Elias ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come